Welcome to the Voice of America in Burmese.
မင်္ဂလာညဉ့်ပြည့်ကြပါစေခင်ဗျာ VOA American တန်ရဲ့2015ခုနှစ်ဇူလိုင်လ17ရက်စနေနေ့ညဘက်အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီ09:00လိုင်းနိုမီတာ2425 3251နဲ့ကလိုင်းလတ်190တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစည်းအဝေးကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျမနန္နာချက်မရှင်သတင်းတွေကိုကိုအောင်နဲ့ဒူချင်ညာပေးသွားမှာဖြစ်ပါတယ်ဗဏ္ဍာရေးပြုပြင်ပြောင်းလဲမဲ့ဆိုပြချက်တစ်ကိုတုံ့သက်ဖို့ဥရောပဗဏ္ဍာရေးဝန်ကြီးတွေဟာစနေနေ့မှာတွေ့ဆုံခဲ့ကြပါတယ်။အီဂျစ်နိုင်ငံကိုင်ရိုမြို့ကအီတလီကောင်စစ်ဝင်ရုံးပြင်ပမှာကြီးမားတဲ့ဘုံတလုံးပေါက်ကွဲခဲ့တာကြောင့်မလို့လူတဦးသေဆုံးခဲ့ပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုကြေညာပေးသွားမှာပါရှင်
။ဟုတ်ကဲ့ပါခင်ဗျာ2015ရွေးကောက်ပွဲကို NLD ကဘာကြောင့်ဝင်ပြန်ရတာပါလဲ။
အဲ့တော့တို့တို့ပြောရမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဖွဲ့ချုပ်အနေနဲ့ရွေးကောက်ပွဲကိုဝင်ဖို့ဆုံးဖြတ်ခဲ့ပါတယ်။ရွေးကောက်ပွဲကိုဝင်ဖို့ဆုံးဖြတ်တယ်ဆိုတော့အဓိကအဖြစ်တော့မပြီးသေးတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲလုပ်ငန်းကိုဆက်လက်ပြီးတော့အကောင့်ထည့်ဖို့ပါပဲ
။ဒေါ်ဆန်းစုကြည်ပြောကြားသွားတာဖြစ်ပါတယ်။ဒီအကြောင်းဆက်သွယ်မေးမြန်းချက်နဲ့အတူဘလော့ဂါတွေပြောသမျှမတူတာလေးတွေစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးဦးမှာပါ။နောက်ပိုင်းမှာစနေညဓာတ်ရိုက်လေလိုင်းအစီအစဉ်မှာတော့ရွေးကောက်ပွဲနဲ့ပတ်သက်ပြီးဆွေးနွေးကြဖို့ရှိပါတယ်။ဒီစီဇန်နဲ့မတိုင်ခင်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်နာရာချန်နဲ့ကိုအောင်တို့ကတင်ပြပါမယ်ခင်ဗျာ
။ဂရိနိုင်ငံအတွက်အသေးအတန်လိုအပ်နေတဲ့နောက်ထပ်ဗဏ္ဍာရေးအကူအညီဥရောပသမ္မဂ EU ကရရှိနိုင်ဖို့ရည်ရွယ်တဲ့ဂရိအစိုးရရဲ့စီးပွားရေးပြုပြင်ပြောင်းလဲမဲ့နောက်ဆုံးအစီအစဉ်တွေကိုတုံ့သက်ဖို့ဥရောပဗဏ္ဍာရေးဝန်ကြီးတွေဟာစနေနေ့မှာတွေ့ဆုံနေကြပါတယ်။ဒါပေမဲ့လည်း EU ဥရောပသမဂ္ဂတာဝန်ရှိသူတွေအနေနဲ့ဒီဆိုပြုချက်ကိုလက်ခံမလားဆိုတာမသေးကြသေးပါဘူး။ဗဏ္ဍာရေးပြုပြင်ပြောင်းလဲမဲ့အဆိုပြုချက်တစ်ခုတော့စနေနေ့အစောပိုင်းမှာပဲဂရိလွှတ်တော်ကအတည်ပြုခဲ့တာပါ။ဂရိဝန်ကြီးချုပ် Alex Tsipras ကိုတိုင်ပန်ကြားချက်ထွက်ပေါ်လာခဲ့ပြီးနောက်မှာပဲဂရိဥပဒေပြုလွှတ်တော်အမတ်တွေကနေတောက်ကြနေနှောင်းပိုင်းကတွဲဆောင်ခဲ့ကြပြီးတော့တကောင်ကျော်တဲ့အထိဆွေးနွေးခဲ့ကြပါတယ်။ဂရိအစိုးရရဲ့အဆိုပြုချက်အသစ်မှာတော့ပင်စင်ထောက်ပံ့ခြေတွေဖြတ်တောက်ဖို့နဲ့အခွန်တွေပိုတိုးကောက်မှုတွေပါဝင်ပါတယ်။ဥရောပဗဏ္ဍာရေးဝန်ကြီးတွေတောင်းဆိုထားတဲ့ဒီစီဇန်တွေကိုတနင်္ဂနွေနေ့ကဂရိနိုင်ငံမှာကျင်းပတဲ့လူမှုဆန္ဒခိုင်ပွဲမှာမဲဆန္ဒရှင်တွေကကန့်ကွက်ခဲ့ကြတာပါ။အဆိုပြုချက်အသစ်မှာကျွေးမိတွေကိုစနစ်တကျကင်တွယ်ဖြည့်ရှင်းရေးအပြည်ပြည်ဆိုင်ရာငွေကြေးရမုံငွေအဖွဲ့ IMF ကတောင်းဆိုထားတဲ့အစီအစဉ်လဲထည့်သွင်းထားပါတယ်။ဂရိနိုင်ငံကရှေ့လာမဲ့3နှစ်အတွင်းဗဏ္ဍာရေးအကူအညီအဖြစ်ဒေါ်လာဘီလီယံ60ရရှိဖို့ EU ကိုအကူအညီတောင်းခံထားတာပါ။ဂရိအစိုးရရဲ့စီးပွားရေးပြုပြင်ပြောင်းလဲရေးအဆိုပြုချက်ကိုလက်ခံသင့်မသင့်ကိုတော့ဒီ EU ခေါင်းဆောင်28ယောက်ကနေတနင်္ဂနွေနေ့မှာအရေးပေါ်ထိပ်သီးညီလာခံကျင်းပပြီးတော့ဆုံးဖြတ်ကြမှာဖြစ်ပါတယ်ရှင်။
ကယ်ရိုမြို့ကအီတလီကောင်စစ်ဝင်ရုံးအပြင်ဘက်မှာကြီးမားတဲ့ဘုံတလုံးပေါက်ကွဲခဲ့တာကြောင့်လူတဦးထက်မနည်းသေဆုံးသွားပြီးအနည်းဆုံးလူ၄ဦးလောက်ဒဏ်ရာရသွားတယ်လို့အီဂျစ်အနာပိုင်တွေကပြောပါရယ်။အဲ့ဒီသေဆုံးဒဏ်ရာရသူတွေထဲမှာအီတလီနိုင်ငံသားတွေတော့မပါဝင်ပါဘူး။ဘုံပေါက်ကွဲမှုကြောင့်မြေအောက်ပိုက်တွေလည်းပျက်စီးပြီးကောင်စစ်ဝင်ရုံးလည်းအတော်လေးပျက်စီးသွားပါရယ်။ရုံးပိတ်ချိန်မှာဖောက်ခဲခဲ့တဲ့ဒီဘုံကွဲမှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်ဖြစ်တယ်ဆိုတာကိုပြောဆိုတာမျိုးတော့အခုချိန်ထိမရှိသေးပါဘူး။အခုလိုမျိုးဘုံပေါက်ကွဲပြီးတိုက်ခိုက်တာကြောင့်အီတလီအနေနဲ့ကြောက်ရွံ့တော်လုံးမှာမဟုတ်ဘူးလို့အီတလီနိုင်ငံသားဝန်ကြီးပေါလိုဂျန်တီလိုနီက Twitter ဆာမျက်နှာမှာရေးသားထားပါတယ်အစ္စလာမစ်သမ္မတမိုဟာမက်မော်စီကိုစစ်တပ်ကဖျောက်ချခြင်းလွန်ခဲ့တဲ့နှစ်နှစ်လောက်ကစလို့အီဂျစ်နိုင်ငံတွင်စစ်သွေးကြွတွေကဇက်တိုက်ဆိုသလိုအခုလိုတိုက်ခိုက်မှုတွေပြုလုပ်နေတာဖြစ်ပါတယ
်ဆိုမာလီနိုင်ငံရဲ့မြို့တော်မိုဂါဒီရှုမှာရှိတဲ့ဟိုတယ်နှစ်ခုကိုအယ်ရှာဘတ်စစ်သွေးကြွတွေကတောက်ကြနေညနေပိုင်းမှာတိုက်ခိုက်ခဲ့ကြတဲ့အတွက်လူဆိုင်၄ယောက်ထက်မနည်းသေဆုံးသွားခဲ့ပါတယ်ဝီဟီလီဟိုတယ်နဲ့စီးရဟိုတယ်ရဲ့အဝင်ဝဂိတ်တွေမှာကားဘုံတွေဖောက်ခွဲခဲ့ကြပြီးတော့တနက်သမားတွေဟာဟိုတယ်တွေကိုဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့ကြတယ်လို့လည်းမျက်မြင်တွေ့ရှိသူတွေကပြောပါရယ်တိုက်ခိုက်မှုတွင်နောက်ထပ်16ဦးလည်းဒဏ်ရာရရရှိခဲ့တယ်လို့တာဝန်ရှိသူတွေကပြောပါရယ်ဝီဟီလီဟိုတယ်ထဲမှာတိုက်ခိုက်မှုဖြစ်ပွားချိန်ကဒါဇင်နဲ့ချီရှိနေခဲ့ကြတဲ့ဆိုမာလီအစိုးရတာဝန်ရှိသူတွေထဲမှာငါးဖမ်းလုပ်ငန်းနဲ့ရေချောင်းအရင်းမြစ်ဆိုင်ရာဝန်ကြီးမိုဟာမက်အိုမာအီမွိုင်းလည်းပါဝင်ခဲ့ပါရယ်အစ္စလမ်ဘာသာဝင်တွေရဲ့ရမဒန်ဥပုပ်ဝင်နေရာကဒီခဏနားကစားအချိန်မှာပဲဟိုတယ်ဝင်ပေါက်မှာပောက်ကွဲတံကြီးထွက်လာတာကိုကြားလိုက်ရတယ်လို့ဝင်ကြီးအီမွိုင်းက VOA ကိုပြောပါရယ်စီးရဟိုတယ်ဘက်မှာတော့တိုက်ခိုက်မှုစတင်ပြီးနောက်ဒီ9နာရီနီးပါးကြာတိုက်ပွဲတွေဆက်ဖြစ်ခဲ့တယ်လို့လည်းမျက်မြင်တွေ့ရှိသူတွေကပြောပါရယ်အဲ့ဒီဟိုတယ်ဟာဆိုရင်သမရနန်းတော်နဲ့လုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့အစိုးရရုံးတွေရှိရာအရက်နဲ့လည်းနီးပါရယ်ဆိုမာလီပြည်တွင်းလုံခြုံရေးဝန်ကြီးကတော့ဟိုတယ်နှစ်ခုစလုံးကတိုက်ခိုက်မှုတွေမှာပါဝင်ခဲ့တဲ့တနက်သမား12ယောက်စလုံးသေဆုံးခဲ့တယ်လို့ပြောပါရယ် အခုခါဟိုတယ်နှစ်ခုစလုံးကိုအစိုးရတပ်ဖွဲ့ဝင်တွေကထိန်းချုပ်ထားနိုင်ပြီလို့လည်းတာဝန်ရှိသူတွေကပြောဆိုခဲ့ကြပါတယ်ရှင်
အီရန်နျူကလ িয়ার အရေးနဲ့ပတ်သက်ပြီးသဘောတူညီမှုရဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့အီရန်နိုင်ငံသားရေးဝန်ကြီးမာမုဒ်ဂျာဗက်ဇာရစ်တို့အော်စတြီးယားနိုင်ငံ BNN မှာဒီကနေ့ဆက်လက်ဆွေးနွေးနေပါတယ်။ဆွေးနွေးပွဲတွင်တိုးတက်မှုတစုံတရာရှိပေမဲ့ပိုးပြီးပြည့်စုံတဲ့ရလဒ်ထွက်ပေါ်လာဖို့အတွက်တနင်္လာနေ့အထိရတိုးဆွေးနွေးဖို့သဘောတူခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဌာနကအရာရှိတွေကတောက်ကြနေတုန်းကပြောပါတယ်။အီရန်နိုင်ငံသားရေးဝန်ကြီးဇာရစ်ကတော့ရက်သမှတ်ထားတာမရှိပဲကောင်းမွန်တဲ့ရလဒ်ကိုသာလိုချင်ပါတယ်လို့သတင်းတောက်တွေရဲ့အမေကိုဖြေချခဲ့ပါတယ်။ဒါပေမဲ့လည်းရက်အကန့်တတ်မှတ်ချက်ထားပြီးလှုပ်ဆောင်ဖို့ကတော့အမေရိကန်အတွက်လိုအပ်နေတာပါအမေရိကန်ဆိုရရဲ့လွှတ်တော်ရဲ့အမေရိကန်အစိုးရနဲ့လွှတ်တော်ရဲ့အစောပိုင်းသဘောတူညီချက်အရအီရန်နျူကလ িয়ার အရေးတောက်ကြနေနောက်ဆုံးထားပြီးအီရန်နဲ့သဘောတူညီမှုမရဘူးဆိုရင်ရက်တိုးဆွေးနွေးဖို့နောက်ထပ်အချိန်ရက်30ကနေ60အထိတိုးမြင့်တတ်မှတ်ရမှာဖြစ်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ကနေသတင်းတွေကိုဆက်ပြီးတော့ကြေညာနေပါတယ်ရှင်။ဝီဂါလူမျိုးတွေကိုတရုတ်နိုင်ငံပြန်ပို့ခဲ့ရင်အဲ့ဒီမှာတရားဥပဒေမဲ့ဆူဆူဝါဝါဖိနှိပ်မှုတွေခံရနိုင်တဲ့အတွက်အတင်းကျပ်ပြန်မပို့ဖို့တားနေတဲ့ကြားကပဲဝီဂါလူမျိုးတရားကျော်ကိုထိုင်းဆိုရကတရုတ်နိုင်ငံစီပြန်ပို့ခဲ့တဲ့အတွက်အမေရိကန်ပြည်ထောင်စုနဲ့အတူ EU ဥရောပသမဂ္ဂကလည်းပြစ်တင်ရှုံချလိုက်ပါတယ်။နေရရင်ပြန်ပို့တဲ့အစီအစဉ်ဟာလူသားချင်းစာနာထောက်ထားရမယ့်နိုင်ငံတကာဥပဒေရဲ့အခြေခံစည်းမျဉ်းတွေကိုချိုးဖောက်ရာရောက်တယ်လို့လည်းစနေနေ့ကထုတ်ပြန်ခဲ့တဲ့ EU ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကလည်းနိုင်ငံတကာဥပဒေတွေနဲ့အညီပြုမှုဆက်ဆံပါမယ်လို့ထိုင်းအာဏာပိုင်တွေကကတိပေးထားပြီးမှအခုလိုအတင်းအကျပ်ပြန်ပို့ခဲ့တဲ့အတွက်တုံ့လုံမိတဲ့အကြောင်းပြောဆိုခဲ့ပါတယ်။အမျိုးသမီးနဲ့ကလေးငယ်တွေပါဝင်တဲ့ဝီဂါလူမျိုးတရားကျော်ကိုတူရကီနိုင်ငံကလက်ခံမှုဆန္ဒရှိပေမဲ့လည်းထိုင်းဆိုရကနေသူတို့ကိုတရုတ်နိုင်ငံစီကိုပြန်ပို့ခဲ့တာပါ။ဝီဂါတွေကိုအတင်းပြန်ပို့မှုပေါ်ဆန့်ကျင်တဲ့ဆန္ဒပြပွဲတွေဖြစ်ခဲ့ပြီးတဲ့နောက်တောက်ကြနေမှာတော့တူရကီနိုင်ငံအန်ကာရာမှာရှိတဲ့ထိုင်းတန်ယုံနဲ့အစ္စတန်ဘူမှာရှိတဲ့ထိုင်းကောင်စစ်ဝင်ရုံးတွေကိုထိုင်းအစိုးရကပိတ်ခဲ့ရပါတယ်
။အမေရိကန်ပြည်ထောင်စုဆိုင်ရာဂျပန်နဲ့တောင်ကိုရီးယားတာမတ်တွေကအမေရိကန်ရဲ့အာရှကမဟာမိတ်နှစ်နိုင်ငံအနေနဲ့အတူပူးပေါင်းဆောင်ရွက်မှုတွေနဲ့အတူဆက်ဆံရေးပိုတိုးမြင့်သွားနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်။ပညာရေးသိပ္ပံနဲ့ရည်ကြီးမှုဆိုင်ရာအဖွဲ့ UNESCO ကဂျပန်နိုင်ငံကဆက်မှုလက်မှုလုပ်ငန်းခွင်နေရာဟောင်းတွေကိုကမ္ဘာကုလသမဂ္ဂကမ္ဘာအမွေအနှစ်စီးရင်မှာထည့်သွင်းအတည်ပြုပေးခဲ့ပါတယ်။1949ခုနှစ်ပိုင်းတွေတုန်းကအဲ့ဒီဆက်ယုံတွေမှာတောင်ကိုရီးယားများပြားဟာအတင်းအဓမ္မစီခိုင်းခံရတယ်ဆိုတာကိုဂျပန်အနေနဲ့အတိအမှတ်ပြုပေးရမယ်လို့တောင်ကိုရီးယားရဲ့တောင်းဆိုမှုအပေါ်ဂျပန်နိုင်ငံဘက်ကလိုက်လျောအပြီးမှာအဲ့ဒီဆက်ယုံတွေကိုအခုလိုမျိုးကမ္ဘာအမွေအနှစ်စီးရင်ကိုထည့်သွင်းဖော်ပြခံခဲ့ရတာဖြစ်ပါတယ်
။အင်းအပြင်ချန်ဟွန်အေယာမာတိုင်ဖုန်မုန်တိုင်းကြီးဟာတရုတ်နိုင်ငံအရှေ့ဘက်ကုန်းတွင်းပိုင်းကိုဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။တနအီကိုကီလိုမီတာ160နှုန်းနဲ့ချန်ဟွန်းတိုင်ဖုန်မုန်တိုင်းဟာစနေနေ့နေ့ကဇီချန်းပြည်နယ်ဇောင်ရှမ်းမြို့ကိုဝင်ရောက်တိုက်ခိုက်ခဲ့တာပါ။ထိခိုက်ပျက်စီးမှုတွေနဲ့ပတ်သက်လို့တော့လက်တလုံးမသိရသေးပါဘူး။နိုင်ငံပိုင်မိုးလေဝသဌာနကတော့အခုဝင်ရောက်လာတဲ့မုန်တိုင်းဟာဒီဒေသမှာကြုံခဲ့ဘူးတဲ့အင်အားအပြင်းဆုံးမုန်တိုင်းတွေကတစ်ခုဖြစ်နိုင်တယ်လို့ဆိုပါတယ်။စီချမ်းပြည်နယ်ကမ်းခြေဒေသတွေကလူပေါင်း836,500လောက်ကိုလည်းဘေးကင်းရာစီကိုရွှေ့ပြောင်းထားပြီးတော့တင်မော3,000နီးပါးကိုလည်းစိတ်ကန်းကိုပြန်လာကြဖို့ညွှန်ကြားထားတဲ့အကြောင်းတရုတ်အာဏာပိုင်တွေကပြောဆိုပါတယ်။မုံတိုင်းကြောင့်ဒေသရင်းကလေရင်ရထားနဲ့ဘတ်စကာခီးစဉ်တော်တော်များများလည်းနှောင့်နှေးကြန့်ကြာမှုတွေနဲ့ကြုံနေရပါတယ်။မုံတိုင်းဟာတရုတ်နိုင်ငံကိုမရောက်မီဂျပန်နဲ့ဖိလစ်ပိုင်မြောက်ပိုင်းကိုတိုက်ခိုက်ခဲ့တာလည်းဖြစ်ပါတယ်ရှင်။
အီဘိုလာဗိုင်းရပ်စ်ရောဂါပိုးကူးစက်တာကိုအပြင်းထန်ခံရတဲ့အနောက်အာဖရိကနိုင်ငံသုံးနိုင်ငံကိုအမေရိကန်ဒေါ်လာ3.4 billion ကူညီပေးဖို့နိုင်ငံတကာကအကြံပြုခဲ့ကြတယ်လို့ကုလသမဂ္ဂကပြောပါရယ်ဒီရောဂါကူးစက်ပြန့်ပွားမှုအကြောင်းလူပေါင်း11,000ကျော်သေဆုံးခဲ့ပြီးအဲ့ဒီတိုက်ပီတွေရဲ့စီးပွားရေးတွေလည်းချက်ချုံကျခဲ့ပါရယ်နယူးယောက်မှာကျင်းပတဲ့အီဘိုလာရောဂါကူးစက်ပြန့်ပွားမှုအဆုံးသတ်ရေးနိုင်ငံတကာညီလာခံမှာလိုက်ဘေးရီးယား၊ဂီနီနဲ့ဆီယာရာလီယွန်းနိုင်ငံတွေရဲ့သမ္မတတွေကအကူအညီပေးဖို့တောင်းခံထားတဲ့3 billion ထက်များတဲ့ပမာဏကိုနိုင်ငံတကာအစိုးရတွေကကူညီမှာဖြစ်ပြီးစုစုပေါင်းဒေါ်လာ5 billion ကျော်ရရှိမှာဖြစ်ပါရယ် ။ Liberia နိုင်ငံသမ္မတ El Falconi ကတော့သူတို့သုံးနိုင်ငံတည်ရှိနေတဲ့အကြွေးတွေကိုရှော့ပစ်ဖို့တောင်းဆိုပြီး Sierra Leone သမ္မတ Ernest Bai Koroma ကတော့ဒီယောဂကူးစက်မှုနှုန်းကျဆင်းသွားပြီလို့ပြောဆိုနေမှုတွေအပေါ်ကိုသတိပေးပါရယ်။ကုလသမဂ္ဂအတွင်းမှုချုပ် Ban Ki-moon ကတော့ Ebola ယောဂကူးစက်ပြန့်ပွားမှုကိုနိုင်ငံနေနေကင်တွေသွားနိုင်ပေမဲ့အဆုံးသက်လွတ်ဆောင်မယ့်အပိုင်းတွေမှာတော့အခက်အခဲတွေရှိနေသေးတယ်လို့ပြောပါရယ်ခင်ဗျာ။
ကမ္ဘာလူရေနေဖြစ်ဒီကနေ့စနေနေ့မှာကမ္ဘာတဝန်းကနိုင်ငံတွေအထိမ့်မှအခမ်းအနားတွေကျင်းပကြပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကတော့ပိုမိုပြီးရေရှည်တည်တံ့စေမဲ့တရားမျှတတဲ့အနာဂတ်တစ်ခုတည်ဆောက်နိုင်ရေးအားလုံးမှတူညီတဲ့တာဝန်တွေရှိနေတယ်ဆိုတာကိုအမှတ်ရစေမဲ့သတိပေးချက်တစ်ခုနဲ့လည်းပြောဆိုခဲ့ပါတယ်19ရာစုနှစ်တုန်းကဖွံ့ဖြိုးပြီးတိုင်းပြည်တွေမှာတည်ဆောက်မှုနှုန်းမကြုံဘူးလောက်အောင်ကြဆင်းလာရတာက20ရာစုနှစ်ထဲမှာတော့ကမ္ဘာပေါ်ကတခြားနေရာတွေကိုပါပြန့်နှံ့လာခဲ့ပြီးလူသမိုင်းမှာအကြီးမားဆုံးအောင်မြင်မှုကြီးတစ်ခုဖြစ်နေကမ္ဘာလူဦးရေဟာ1810ခုနှစ်မှာတန်း1000သာရှိနေရာကနေ2012ခုနှစ်မှာတန်း9000ထိတိုးလာတယ်လို့လဲကုလသမဂ္ဂကပြောဆိုခဲ့ပါတယ်ရှင
်ထိပ်တန်းရောင်နိုင်ငံတကာသတင်းတွေကိုမနန္ဒာချန်နဲ့ကူအောင်တို့ကပြောပြခဲ့ကြတာပါအခုတော့ဆက်သွယ်မေးမြန်းချက်တစ်ပုဒ်ကိုတင်ပြကြင်ပါတယ်လာမယ့်နိုဝင်ဘာ8ရက်မှာကျင်းပမယ့်2015ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲမှာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဝင်ရောက်ရှင်ပြိုင်မှာဖြစ်တယ်လို့ NLD ပါတီကတရားဝင်ကြေညာလိုက်ပြီးဖြစ်ပါတယ်နေပြည်တော်က NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ရဲ့နေအိမ်မှာဒီကနေ့ကျင်းပတဲ့ဗဟိုအလုံးမှုဆောင်အစည်းအဝေးအပြီးပါတီရဲ့ဆုံးဖြတ်ချက်ကိုအခုလိုကြေညာလိုက်တာလည်းဖြစ်ပါတယ်။တမရာလောင်းရွေးချယ်မှုပါတီရဲ့ဆုံးဖြတ်ချက်စတဲ့သတင်းအသေးစိတ်နဲ့ပတ်သက်ပြီးစီဝေးကိုတိုင်တက်ရောက်ခဲ့သူ NLD ဗဟိုအလုံးမှုဆောင်အဖွဲ့ဝင်ကိုဆက်သွယ်မေးမြန်းထားတဲ့မတ်ဆုမွန်ကတင်ပြမှာပါ။
2015ရွေးကောက်ပွဲကိုလာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာပြီးတဲ့နောက်မှာပဲဒီကနေ့ဇူလိုင်လ17ရက်နေ့မှာအတိုက်ခံနိုင်ငံရေးပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့2015ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်မှာဖြစ်တယ်လို့တရားဝင်ကြေညာလိုက်ပါတယ်ဒီကနေ့နေပြည်တော်ကပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ရဲ့နေအိမ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဒေါအောင်ဆန်းစုကြည်ကပါတီရဲ့သဘောထားနဲ့ပတ်သက်လို့အခုလိုပြောဆိုလိုက်ပါတယ်
အဲ့တော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့စီဝေးခေါ်ပြီးတော့ရွေးကောက်ပွဲနေမွေရေကိုဆွေးနွေးခဲ့ပါတယ်အဲ့တော့တို့ပြောရမယ်ဆိုလို့ရှင်เนาะကျမတို့ဖွဲ့ချုပ်အင်းနဲ့ရွေးကောက်ပွဲဝင်ဖို့ဆုံးဖြတ်ခဲ့ပါတယ်ရွေးကောက်ပွဲဝင်ဖို့ဆုံးဖြတ်တယ်ဆိုတာတော့အဓိကအဖြစ်တော့မပြီးသေးတဲ့ဒီမိုကရေစီပြုရင်ပြောင်းလဲလုပ်ငန်းကိုဆက်လက်ပြီးတော့အကောင့်ထဲပို့ဖို့ပါပဲအဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့လည်းကျမတို့တတ်နိုင်သမျှမဲဆန္ဒနဲ့အားလုံးကနေပြီးတော့ရှင်းပြမှာပါအားလုံးသိတဲ့အတိုင်းပဲတိုင်းပြည်လုံးအတိုင်းတာနဲ့ဆိုလို့ရှင်1200ကျော်ပါတယ်အဲ့တော့1200အားလုံးမှာတော့ကျမတို့ဝင်ပြိုင်မှာမဟုတ်ပါဘူးတချို့တလေမှာတော့ဝင်မပြိုင်တဲ့နေရာတွေရှိနိုင်ပါတယ်ဒါပေမဲ့အများစုကြီးတော့ကျမတို့ဝင်ပြိုင်မှာဖြစ်ပါတယ
် NLD အနေနဲ့ရွေးကောက်ပွဲကိုဝင်ဖို့အခုလိုဆုံးဖြတ်လိုက်တာဖြစ်တယ်လို့ဗဟိုအလုံးမှုဆောင်ကော်မတီဝင်လည်းဖြစ်ပြည်သူ့လွတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့ဒေါက်တာဇော်မြင့်မောင်က
ဘာကြောင့်ဒီကောက်ပွဲဝင်တယ်လဲဆိုလို့ရှိရင်ကျွန်တော်တို့ NLD ထောင်ကလေးကကျွန်တော်တို့စစ်မှန်တဲ့ဒီမိုကရေစီနဲ့ကြိုးစားတဲ့လူ့အခွင့်အရေးတွေရဖို့ဆောင်ရွက်မယ်ဆိုပြီးတော့ကျွန်တော်တို့အနိုင်ခံချထားတာလေ2012တုန်းကလည်းကျွန်တော်တို့ဂျာပြတ်ရွေးကောက်ပွဲဝင်ငယ်တုန်းကလည်းကျွန်တော်တို့ရင်းငင်းချမ်းရေးတရားဥပဒေစိုးမိုးရေးနဲ့2008ပွဲစည်းကုန်ခြေခံဥပဒေပြင်ဆင်ရေးဆိုတာကြိုးကြော်ပြီးဝင်ခဲ့တာအခုကျွန်တော်တို့ကဒီဟာတွေကိုဆက်ကောင်းဖြစ်ဖို့ပို့ကျွန်တော်ရွေးကောက်ပွဲဝင်မှုအဆုံးဖြတ်တာပါ
ဒီကနေ့နေပြည်တော်က NLD ရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ရဲ့နေအိမ်မှာကျင်းပတဲ့ဗဟိုအလုံးမှုဆောင်အစည်းအဝေးအတွင်တက်ရောက်လာတဲ့ဗဟိုအလုံးမှုဆောင်15ဦးစလုံးကတညီတညွတ်ထဲရွေးကောက်ပွဲဝင်မှုဆုံးဖြတ်လိုက်တာဖြစ်တယ်လို့အစည်းအဝေးကိုကိုယ်တိုင်တက်ရောက်ခဲ့တဲ့ဗဟိုအလုံးမှုဆောင်ကော်မတီဖြစ်တဲ့ဒေါက်တာဇော်မြင့်မောင်ကပြောပါတယ်
အကျွန်တော်တို့အကုန်တက်ပါတယ်ဒီနေ့တက်ကွက်မရှိ15ရောက်စလုံးအကုန်တက်တယ် unanimous decision မှာ
ပါတီအောင်နိုင်ခဲ့ရင်တမရာလောင်းရွေးချယ်မှုမှာပြည်သူကလက်ခံနိုင်တဲ့တမရာလောင်းအရေးအချင်းနဲ့ပြည့်မီတဲ့တမရာလောင်းကိုရွေးချယ်ဖို့အသင့်ရှိတယ်ဆိုတာကိုလည်း NLD ရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကဒီကနေ့ဗဟိုလုံးမှုဆောင်အစည်းအဝေးအပြီးနေပြည်တော်ရဲ့နေအိမ်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တဲ့အကြောင်းဒေါက်တာဇော်မြင့်မောင်ကပြောပါတယ
်ကျွန်တော်တို့အစိုးရဖွဲ့နိုင်တယ်ဆိုလို့ရှိရင်အမနာလောင်းဆိုတာလည်းကျွန်တော်တို့မှာအစီအစဉ်ရှိပါတယ်နော်ဒေါအောင်ဆန်းစုကြည်ဒီတိုင်းပဲခုပြတဲ့သတင်းစာရှင်းလင်းပွဲအဲ့ဒီတိုင်းပဲကျွန်တော်တို့ခေါင်းဆောင်ရှင်မှာအစီအစဉ်ရှိပါတယ်ပြည်သူတက်ခံနိုင်တဲ့လူပေါ့နော်အဲ့ဒါဒီမိုကရေစီပွဲချုပ်တွေကအမနာလောင်းတင်နိုင်အောင်ကြိုးစားမှာပါ
တနင်္ဂနွေလုံးတိုင်းတာနဲ့မဲဆန္ဒနဲ့အများစုကိုဝင်ရောက်ရှင်ပြိုင်မှာဖြစ်ပေမဲ့လို့ CRPP ပြည်သူ့လွတ်တော်ကိုစားပြုကော်မတီတိုင်းရင်းသားခေါင်းဆောင်တွေဝင်ရောက်ရှင်ပြိုင်မဲ့မဲဆန္ဒနယ်တွေကိုတော့ခြွင်းချက်အဖြစ်နဲ့ခြံထားမှာဖြစ်တယ်လို့သိရပါတယ
်ကျွန်တော်တို့နေရာအများစုမှာဝင်ပြိုင်မှာမဲမပြိုင်နိုင်တဲ့နေရာချို့ရှိနိုင်ပါတယ်အဲ့ဒါလည်း10ခန်းလောက်ပဲရှိမှာပါ တို့ကိုယ်စားလှယ်ဆိုလို့ရှိရင်ဒီပြည်တိုင်းရဲ့ပြည်နယ်ရဲ့ပြည်သူ့လွတ်တော်ရဲ့မြို့သားလွတ်တော်ရဲ့ပေါ့ရင်နေရာ1000နေရာလောက်ရှိပါတယ်ကျွန်တော်တော်တော်များများဝန်းပြိုင်ပါပါတကယ်လို့မပြိုင်နိုင်ဘူးဆိုရင်တော့ရွေးကောက်ပွဲမကျင်းပတဲ့နေရာနေနဲ့ကျွန်တော်တို့ပြည်နယ်အချို့ပါပေါ့နော်ဆယ်ကနန်းလောက်ပဲရှိပါမှာအဲ့နေရာတွေအကုန်လုံးကျွန်တော်ဝန်းမှာပါ
2015ရွေးကောက်ပွဲကိုပါဝင်ရှင်ပြိုင်ကြမဲ့ကိုယ်စားလှယ်လောင်းတွေကိုအမျိုးသမီးလူငယ်နဲ့တိုင်းရင်းသားတွေကိုဦးစားပေးရွေးချယ်မှာဖြစ်တယ်လို့လည်းပြောပါတယ
်ပြည်သူ့ကိုအကျိုးပြုနိုင်တဲ့ကျွန်တော်တို့ကိုယ်စားလှယ်လောင်းအကြီးချင်းကြီးတဲ့ကိုယ်စားလှယ်တွေကိုရွေးချယ်မှာပေါ့ကြာနော်ပြည်ပေါ်မှာနှစ်သက်ယုံကြည်ပြီးတော့တဲ့ဝင်ယုံကြည်ပြီးတော့ပြည်သူ့ကိုအကျိုးပြုနိုင်တဲ့အကြီးချင်းကြီးတဲ့ကိုယ်စားလှယ်လောင်းတွေကျွန်တော်ရွေးရမှာလဲအဲ့ဒါလည်း challenge တစ်ခုအဲ့ဒီလုပ်နေမှာပေါ့
အဖွဲ့ချုပ်အနေနဲ့ရွေးကောက်ပွဲမကျင်းပခင်အချိန်အထိမဲဆန္ဒရှင်စည်ရင်လွဲချော်မှားယွင်းမှုတွေနဲ့ပတ်သက်ပြီးလဲဆက်လက်ပြီးတော့ပြည်သူတွေရဲ့နိုင်ငံသားအခွင့်အရေးမဆုံးရှုံးကြစေရေးအင်တိုင်းအားတိုင်းဆောင်ရွက်မှာဖြစ်ဖြစ်တယ်လို့သိရပါဗျ။အဲ
ကျွန်တော်တို့တူစီယုံရေးတွေလုပ်ရမှာပေါ့။ campaigning period မှာလောလောဆယ်တော့ကျွန်တော်တို့ဗာနဲ့အလုပ်များနေလဲဆိုတော့မဲဆင်းရဲကကျွန်တော်နေရာတော်တော်များများတိုင်းမှာစီစစ်လိုက်တယ်ဆိုလို့ရှိရင်မှားနေတာပေါ့နော်။သူက criteria ရှိခုရှိတယ်ပေါ့ဗျာ။တစ်ခုမဟုတ်တစ်ခုမှားနေတာပေါ့နော်။အဓိကကတော့ကျွန်တော်တို့အဲ့ဒီဟာတွေစစ်တာကျွန်တော်တို့မြန်မာဒီမိုကရေစီအဖွဲ့ချုပ်ကပဲတုံနေရတာခင်ဗျဒီလုပ်ငန်းကြီးကလည်းမပြီးနိုင်ဘူးအဲ့တချက်ပဲရှိတယ်ခင်ဗျကျွန်တော်တို့ဒီ UEC နေနဲ့ဒီရွေးကောက်ပွဲကော်မရှင်နဲ့တခုတော့ထိုးရမှာပေါ့နော်ဥပမာမှတ်ပုံတင်နံပါတ်ရှိတယ်နော်မှတ်ပုံတင်ရှိတယ်နောက်ကျမဲဆင်းနဲ့မှပါတယ်နော်အဲ့လိုဆိုလို့ရှိရင်ဒီလူတွေအကုန်လုံးကမဲပေးပိုင်ခွင့်ရှိတယ်ဆိုတော့အမျိုးတစ်ခုကိုလုတ်ပြင်တော့ရလိမ့်မယ်နော်အဲ့တော့ဒီမဲဆင်းတစ်ခုကိုကြည့်ပြီးတော့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲလားဆိုရင်တော့ကျွန်တော်တို့အဲ့ဒါပြောရရင်တော့တိတ်ပြီးတော့တရားမျှတတယ်လို့တော့မထင်သေးဘူးပေါ့ဗျာ
ရွေးကောက်ပွဲပါတီအောင်နိုင်ရေးမဲဆွဲစည်းရုံးမှုလုပ်ငန်းစဉ်တွေကိုလည်း NND ရဲ့ဗဟိုလုံးမှုဆောင်ဖွဲ့ရဲ့လမ်းညွှန်ချက်နဲ့ဆက်လက်ဆောင်ရွက်သွားဖို့ရှိပါတယ်လို့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကပြောဆိုလိုက်ပါတယ်ရှင
်ပတ်စုမွန်ဆက်သွယ်မေးမြန်းတင်ပြခဲ့တာပါအခုတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်သွားမှာဖြစ်ပါတယ်မဆူမြတ်မွန်တင်ဆက်မဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်နေပါပြီ
ကဘာပေါ်မှာအင်တာနက်ဆွဲနေတဲ့သူတွေကတန်း400ကျော်ရှိနေပြီဆိုတော့ကိုရောအဲ့ဒီထဲမှာပါနေပြီလားမသိပါဘူး
ဘာလို့လဲဗျမဆူမြတ်မွန်ကအင်တာနက်မသုံးရမနေနိုင်ဖြစ်နေလို့လားဗျ
မသုံးရမနေနိုင်ဖြစ်လားဆိုတော့ရုံးမှာဆိုရင်လည်းအလုပ်အတွက်ကတစ်ချိန်လုံး online ပေါ်မှာပဲရှားဖတ်ရအိမ်ပြန်ရောက်တော့လဲရာသီဥတုအခြေအနေဘလို့ရှိလဲဆိုတာအစား online ပေါ်မှာပဲတက်ကြည့်နေရတော့ internet နဲ့ကင်းလို့မရဘူးလေ
အဲ့ဒါဆိုလို့ရှင်လဲ internet ကိုတရက်လောက်လုံးဝမသုံးဘဲနေကြည့်လိုက်ပါလားဗျနေနိုင်နေဆိုရင်တော့ internet ဆွဲနေတာမဟုတ်လို့ပဲ internet ဆွဲရဆိုတာက internet online ပေါ်မှာတက်ဘူးလို့စိတ်ကိုမချုပ်တီးနိုင်တဲ့သူတွေကိုမှ internet ဆွဲနေတယ်လို့ပြောတာပါဗ
ျဟောင်ကောင်တက္ကသိုလ်ကပညာရှင်တွေကနိုင်ငံပေါင်း32နိုင်ငံက18နှစ်ကျော်ဝန်းကျင် 9,000 လောက်ကိုစစ်တမ်းကောက်တော့ကမ္ဘာပေါ်မှာ internet ဆွဲနေတဲ့သူပေါင်းကသန်းပေါင်း420လောက်ရှိနေတာကိုတွေ့ရတယ်တဲ့ကဘာမှာစုစုပေါင်းလူဦးရေကသန်းပေါင်း9000လောက်ရှိတာဆိုတော့ကဘာလူဦးရေရဲ့600ခန့်နှုန်းလောက်ကအင်တာနက်ဆွဲနေကြတာပေါ့
ဒါရောမှအင်တာနက်လုံးဝမသုံးနိုင်ကြတဲ့သူသန်းပေါင်း 4000 ကျော်ရှိနေသေးလို့နော်အခုခေတ်မှာကဒီနောက်ဆုံးပေါ် electronic gadget တွေလက်ကင် mobile phone တွေမပြောနဲ့ပေါင်ချင်းစက်တောင်မှအင်တာနက်နဲ့ချိတ်ပြီးတော့ကိုယ့်ရဲ့လေးချိန်ကို online ပေါ်မှာပြနေပြီဆိုတော့လေဘယ်သူကအင်တာနက်နဲ့ကင်းနိုင်မလဲဗ
ျအင်တာနက်ကိုဘလောက်လွယ်လွယ်ကူကူသုံးနိုင်ကြသလဲဆိုရရဲ့ကိုယ့်ရဲ့ဘဝအပေါ်ဘလောက်ကျေနပ်မှုရှိသလဲဆိုတဲ့အခြေအနေနှစ်ခုအပေါ်မှာအခြေခံပြီးတော့စစ်တမ်းကောက်ခဲ့ကြတာလေကိုသားညုံပြောသလိုပဲအရာရာကို online နဲ့ချိတ်ဆက်ထားလို့ internet နဲ့မကင်းနိုင်ဘဲနဲ့ internet ဆွဲကြတာမျိုးတွေ့ရသလို quality of life ကိုမခံစားနိုင်ကြတဲ့သူတွေတနည်းအားဖြင့်တော့အဆင်မပြေတာတွေများတဲ့ဘဝကိုဖျက်ဆီးနေကြရတဲ့သူတွေက internet ဆွဲတာမျိုးလည်းတွေ့ရတယ်တဲ့
ဟုတ်တယ်ဗျာဒီ internet ဆွဲနေတယ်လို့ပြောလို့ရှိရင်ချမ်းသာတဲ့ဖွံ့ဖြိုးပြီးနိုင်ငံတွေရဲ့ပြဿနာလို့ထင်ကြမှာဗျဒါပေမဲ့ဆင်းရဲတဲ့နိုင်ငံတွေကမပြည့်စုံတဲ့ဘဝတွေမှာရုန်းကန်နေကြတဲ့သူတွေအင်တာနက်ပိုဆွဲကြတာကိုစစ်တမ်းကသွားပြီးတော့တွေ့ရတယ်။လက်တွေ့ဘဝမှာအဆင်မပြေတာတွေစိတ်ပင်ပန်းတာတွေကိုအွန်လိုင်းကမ္ဘာထဲဝင်ပြီးတော့မေ့ပျောက်အောင်လုပ်ကြရင်လည်းအင်တာနက်ကိုမတုံ့ရမနေနိုင်ဆွဲသွားကြတာတဲ့
။အဲဒါကြောင့်ကိုယ့်ရဲ့ဘဝကိုပြည့်ပြည့်စုံစုံကြည်ကြည်နက်နက်နဲ့အဆင်တန်းမြင့်မြင့်နေထိုင်နိုင်ကြတဲ့နိုင်ငံတွေထက်ကိုဘဝရဲ့အနှစ်သာရ quality of life ကိုမခံစားနိုင်ကြတဲ့နိုင်ငံတွေကအင်တာနက်ဆွဲတဲ့သူပိုများတယ်ရှင်။တဖက်ကကြပြန်တော့လေဒီလူတယောက်ချင်းစီဝင်ဝင်များတဲ့နိုင်ငံတွေမှာ IT ကဏ္ဍကပို့ပြီးတော့တိုးတက်ရှေ့ပြေးတယ်အဲ့တော့အင်တာနက်ကိုလိုအပ်ချက်အတွက်300ကနေပြီးတော့အင်တာနက်ကိုဆွဲဖို့ဖြစ်စေတယ်လို့ဟောင်ကောင်တက္ကသိုလ်ပညာရှင်တွေရဲ့လေ့လာချက်ကသွားတွေ့တယ်လေ
တခုတော့ရှိရတယ်ဒီအင်တာနက်ဆွဲတဲ့ဆိုတာကိုစိတ်ရောဂါတစ်ခုလို့တော့မသတ်မှတ်ကြပါဘူးအာယုံကြောနဲ့ဆိုင်တဲ့ချွင်းချက်တစ်ခုလို့ပဲလောလောဆယ်မှာသတ်မှတ်ထားကြပါတယ်နောက်ဒီအင်တာနက်ဆွဲနေကြသူတော်တော်များများကအင်တာနက်မသုံးရမနေနိုင်တာတဲ့အင်တာနက်ပေါ်ကလူမှုကွန်ရက်တို့ဂိမ်းတို့လိုမျိုးonline application တွေကိုမတုံးရမနေနိုင်ကြတာဖြစ်တယ်လို့ Britain ကစိတ်ပညာရှင်များအဖွဲ့တစ်ခုရဲ့ blog မှာရေးပါတယ
် Washington Post သတင်းစာကြီးရဲ့ online စာမျက်နှာမှာတော့ internet ဆွဲနေတာတခုတော့ကောင်းတယ်လို့ခေါင်းစဉ်တောင်မှတက်ပြီးတော့ဆောင်းပါးတစ်ခုရေးထားပါတယ် ကဘာကြီးမှာဒီအင်တာနက်သုံးနိုင်ကြတဲ့လူဦးရေ39ရာခိုင်နှုန်းရှိနေတဲ့အထက်မှာမှအင်တာနက်ဆွဲတင်ကြတာ6ရာခိုင်နှုန်းဆိုတော့ဒီလူတွေဟာဒီလူမှုစီးပွားအပြောင်းလဲတွေမြန်မြန်နဲ့စနစ်တကျဖြစ်အောင်လို့ထွန်းအားပေးနေတဲ့လက္ခဏာဖြစ်တယ်လို့ဆောင်းပါးထဲမှာရေးပါတယ်Digital ပစ္စည်းတွေ gadget တွေနောက်ဆုံးပေါ်လက်ကင်ဖုန်းတွေနဲ့ပုံအောနေတဲ့ကဘာကြီးမှာနည်းပညာကိုအသုံးချမှုနှုံးကထိမရအောင်ကိုအချိန်မြန်မြန်နဲ့ဖြစ်နေပြီဆိုတာကိုလည်းအကောင့်ဘက်ကယူနိုင်ပါတယ်တဲ့။နောက်အင်တာနက်သုံးဆွဲတဲ့လူငယ်တွေကြောင့် Arab နိုင်ငံတွေမှာစတင်ခဲ့တဲ့ Arab Spring လိုမျိုးလူမှုစီးပွားအပြောင်းလဲတွေဖြစ်အောင်တောင်းဆိုတဲ့လူထုအုံကြွားမှုတွေကဘာတဝှမ်းမှာဖြစ်လာတာတွေ့ရတယ်ဆိုတာကိုလည်းထောက်ပြထားပါတယ်
အဲ့ဒါကြောင့်ဒီချမ်းသာတဲ့နိုင်ငံတွေတဲ့လူမှုစီးပွားအာမခံချက်မရှိတဲ့ဆင်းရဲတဲ့နိုင်ငံတွေမှာအင်တာနက်ဆွဲသူအရေအတွက်များတယ်ဆိုတာဖြစ်တာပေါ့ဗျစစ်တမ်းမှာကလည်းအရှေ့လေပိုင်းဒေသမှာအင်တာနက်ဆွဲတဲ့နှုန်းက 10.6 ရာခိုင်နှုန်းရှိနေတဲ့ချိန်မှာအနောက်ဥရောပနဲ့ဥရောပမြောက်ပိုင်းနိုင်ငံတွေမှာအင်တာနက်ဆွဲနေသူ 2.6 ရာခိုင်နှုန်းပဲရှိတာကိုတွေ့ရတာပ
ါဆောင်းမရှင်ဘလော့ဂါဒေါမီနစ်ဘာဆိုလ်တိုကတော့အင်တာနက်ဆွဲနေတာကိုအကောင့်ဘက်ကထောက်ပြပြီးတော့ရေးထားတာမို့တယောက်ယောက်ကအင်တာနက်ဆွဲနေတဲ့သူတွေများနေပြီလို့ပြောလာရင်ဒါဟာကောင်းတဲ့ကိစ္စဖြစ်နိုင်တာမို့ပြုံးတာနေလိုက်ပါလို့သူရဲ့ဆောင်းပါးကိုအဆုံးသတ်ထားပါတယ်
။ Washington Post ရဲ့ Now Online ဆောင်းပါးတစ်ခုကတော့အချိန်ကြာကြီး online ပေါ်မှာနေနေကြသူတွေအတွက်လွယ်လွယ်ကူကူနဲ့ internet ဖြတ်နည်းတွေကိုရေးပြထားတယ်ဗျ။ internet ဖြတ်နည်း5မျိုးပေါ့ဗျ
။ဟုတ်ပါတယ်။အဲ့ဒီဆောင်းပါးကတော့ဒီပညာရှင်အဖွဲ့မျိုးစုံကလုပ်ထားတဲ့လေ့လာချက်မျိုးစုံကိုအခြေခံပြီးတော့ကိုအကြံပေးရေးထားတာပါ။သူအကြံပေးတဲ့ပထမဆုံးတစ်ချက်ကတော့လက်ကင်ဖုန်းကိုအိပ်ရာထဲကိုယူမသွားပါနဲ့တဲ့။တချို့တွေကအိတ်ခါနီးလဲဖုန်းသုံးပြီးတော့အင်တာနက်ထဲဝင်ကြည့်နေတော့ချက်ချင်းအိပ်ပျော်ဖို့ခက်ခဲတယ်တဲ့။နောက်ပြီးတော့ဇုံတွဲတွေချစ်ချစ်ခင်ခင်ရှိရမယ့်အချိန်မျိုးမှာတယောက်ကအွန်လိုင်းပေါ်ဆက်ရောက်နေမယ်ဆိုရင်နှစ်ယောက်ကြားမှာဆက်ဆံရေးကိုလည်းထိခိုက်နိုင်ပါတယ်တဲ့
။နောက်တစ်ချက်ကအီးမေးလ်စစ်ချိန်ကိုကန့်သက်ပါတဲ့။အမေရိကမှာလူတွေကအလုပ်ချိန်မဟုတ်ဘဲနဲ့အီးမေးလ်တွေစစ်အလုပ်တွေလုပ်နေကြတာပိုများလာတယ်လို့ဖြူးသူသေသနာကတွေ့ပါတယ်။တစ်ချိန်လုံးအီးမေးလ်တွေဖတ်အီးမေးလ်တွေပြန်နေနဲ့စိတ်ဖိစီးမှု stress တွေပိုများစေတယ်လို့ကိုလုံးလုံနိုင်စွမ်းကိုလည်းထိခိုက်စေတယ်တဲ့ဗျ။ဒီကိစ္စကကျွန်တော်နဲ့လည်းတက်ဆိုင်နေတော့သတိထားရမယ်မဆုမြတ်မွန်ကြီး
။နောက်အကြံပြုချက်တစ်ခုကလည်းတော်တော်များများနဲ့အကျုံးဝင်မဲ့ကိုသားညုံရဲ့ Facebook, Instagram, Twitter စတဲ့လူမှုကွန်ရက်တွေမှာကိုယ့်ရဲ့ post ကိုဘယ်နှယောက်က like လုပ်နေပြီလဲ။ဘယ်သူတွေကဘလို့ comment တွေပေးပြီးတော့ရေးထားနေပြီလဲဆိုတာကိုဥပိ္ပခါပြုပါတဲ့။အဲ့ဒါတွေပေါ်မှာသိပ်ပြီးတော့စိတ်ဝင်စားနေတာကြောင့် internet ပေါ်မှာအချိန်ကုန်တာများနေရတာဘာမှမသိရင်တော့ဒီလိုလူမှုကွန်ရက်တွေကိုဝင်မကြည့်ရရင်မတုံးရရင်မနေနိုင်တာမျိုးမဖြစ်တော့ပါဘူးတဲ့။
နံပါတ်၄အကြံပေးချက်ကတော့ ebook တွေသုံးပြီးတော့စာဖတ်မဲ့စာစာအုပ်တွေကိုဖတ်ပါတဲ့ ebook တွေကတော့ပေါ့ပါပါတည်ယူသွားနိုင်ပါလေတဲ့ဒါပေမဲ့စာအုပ်နဲ့စာဖတ်တာကရေးထားတာကိုပို့ပြီးတော့နားလည်စီတယ်မှတ်မိစီတယ်လို့ပြောတယ်ဗ
ျနောက်ဆုံးအကြံပေးချက်ကတော့အင်တာနက်ပေါ်မှာကိုဘလောက်တောင်မှအချိန်ပေးနေပြီလဲဆိုတာကိုသတိထားပါတဲ့အချိန်ရောင်းခဏလေး online ပေါ်တက်လိုက်ပါဦးမယ်လေဆိုပြီးတော့မှနိုင်တဲ့ချီချအောင်လို့အင်တာနက်ကိုသုံးနေပြီဆိုရင်တော့ကိုလည်းအင်တာနက်ဆွဲနေတဲ့သူတွေထဲပါနေပြီမို့ကို့ဘာသာပဲသတိထားပြီးတော့အချိန်ကန့်သက်ပါလို့ Washington Post ဆောင်းပါးထဲမှာအကြံပေးပြီးရေးထားပါတယ်ဒီအင်တာနက်နဲ့ချိတ်ဆက်ဆက်သွယ်မှုပိုများလာတဲ့ခကြီးမှာအင်တာနက်ဆွဲတဲ့သူတွေကပိုပြီးတော့များလာအောင်မယ်ဆိုတာကလည်းသေချာတလောက်ပါပဲဒါပေမဲ့ကိုအင်တာနက်ဆွဲတဲ့အတိုင်းအတာကဘလောက်ရှိနေပြီလဲဆိုတာကိုသတိထားပြီးတော့အလွန်အကျွမဖြစ်အောင်လို့စဉ်ကျင်နိုင်ကြမယ်ထင်ပါတယ်ရှင
်မဆုမြတ်မွန်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရပြီးအခုတော့မတူတာလေးတွေအစီအစဉ်အလှည့်ရောက်လာပါပြီ Golden Links Media ကမန်းညွညွလင်ကပြောပြမှာဖြစ်ပါတယ်
မင်္ဂလာပါရှင်ဒီတစ်ပတ်မှာတော့မြန်မာနိုင်ငံကအခုလို shopping center ကြီးတွေ supermarket တွေစတဲ့ဈေးဝယ်ကုန်တိုင်ကြီးတွေနဲ့ပတ်သက်တဲ့သဘောထားအမြင်မတူတာလေးတွေကိုတင်ပြပေးသွားမှာပါရှင
်အချိန်ကအစိုးရဖွင့်ပေးထားတဲ့ကုန်တိုင်တွေကိုပိုင်ကုန်စည်ဆိုင်ကြီးတွေလောက်သာရှိခဲ့တဲ့ရန်ကုန်မြို့ကြီးမှာအခုတော့အထက်မြင့် shopping center ကုန်တိုင်ကြီးတွေ supermarket ကြီးတွေတော်တော်များများရှိလာပြီးဖြစ်ပါတယ်1990ခုနှစ်နှောင်းပိုင်းလောက်ကစပြီးမြန်မာပြည်ရဲ့မြို့ကြီးတွေမှာတစ်ခုစားနှစ်ခုစားဖွင့်လာခဲ့တဲ့အဲ့ဒီလိုဈေးဝယ်ကုန်တိုက်တွေဟာဒီအချိန်မှာတော့မြန်မာပြည်ရဲ့လူဦးရေတိတ်ပြီးတဲ့မြို့ပြတိုင်းတို့မှာတွေ့လာနိုင်ပြီဖြစ်ပါတယ်အထူးသဖြင့်တော့ရန်ကုန်မြို့ကြီးမှာဆိုရင်နိုင်ငံတကာကကုန်အမှတ်တစိုက်တက်ဆိုင်ကြီးတွေကိုပါထည့်သွင်းဖွင့်လှစ်ထားတဲ့ကုန်တိုက်တွေလည်းအထိုက်အလျောက်ရှိလာနေပါပြီCity Mart, Junction Center, Junction Square, Ocean, Super One, Dawin Center စတဲ့အမည်နာမအမျိုးမျိုးနဲ့မြန်မာပုဂ္ဂလိကပိုင်အပြင်နိုင်ငံသားနဲ့ဖက်ဆက်လုပ်ပြီးဖွင့်လာကြတဲ့အခုလို Supermarket, Shopping Center, ဈေးဝယ်ကုန်တိုက်ကြီးတွေအပေါ်မြန်မာလူထုရဲ့သဘောထားအမြင်တွေကရောဘယ်လိုရှိပါလဲ?
ကျွန်တော်ထင်တော့ကောင်းကျိုးအစိုးရရှင်ဗျ ခေါင်းကျိုးနေတာဒီမှာတနေရာထဲမှာပဲလွယ်လွယ်ကူဝင်နိုင်တယ်ဗျ။အာရှောက်သွားကြမလို့ဆိုလိုနေရတော့သူတို့ဒီကျွန်တော်လူငယ်တက္ကသိုလ်ចောင်းသားတွေပေါ့သူတို့ကအာအတန်းချင်းနေလစ်ပြီးလာမယ်။ကောင်းမလေးနေလာရင်လာမယ်ပေါ့။အဲ့တော့ဆိုရွေးဖြစ်နေအောင်
။ဟောစူပါမားကတ်တွေပေါ့လားကောင်းတာပေါ့။ပစ္စည်းတစ်ခုပစ္စည်းတွေပါရများများဆက်သလိုချင်တခါတနေရာနဲ့ရတာ။ကောင်းတယ်လို့ပဲဆိုအောင်ပေါ့။
စူပါမားကတ်တွေပေါ်လာတာတော့အကောင်းဆုံးပေါ့။ဘာဖြစ်လို့လဲဆိုတော့စူပါမားကတ်တွေကဝင်းဒိုးရှော့ပင်းလုပ်လို့ရတယ်။အထဲမှာပက်ကြည့်လို့ရတယ်။ကိုလိုချင်တဲ့ပစ္စည်းရှိလို့ရှိလို့ရှိရင်စိတ်ကြိုက်ရွေးယူပြီးတော့ကောင်တာမှာရှင်းရုံပဲ။ပြဿနာမရှိဘူးပေါ့။စတိုးဆိုင်လေးတွေကြတော့မီနီမက်ကတ်စတိုးဆိုင်လေးတွေကြတော့ဝယ်ရတာအဆင်ပြေဘူးဝင်ကြည့်လို့လည်းမရောပက်ကြည့်လို့လည်းမရောကိုလိုချင်တဲ့ပစ္စည်းရလဲချောင်းချိုချောင်းကြမှာသူကထုတ်ပေးမှာကိုကရတာနောက်ပြီးတော့ဝင်ဝယ်လို့ဈေးရလဲကြီးနေတယ်ဆိုလို့ရှိရင်ကွက်ဈေးနှုန်းတိထားပြီးဈေးကြီးနေဆိုလို့ရှိလို့ရှိရင်လည်းဈေးတရားဝယ်လို့ဆိုပြီးတော့မှရန်တွေ့တယ်အဲ့လိုမျိုးလေးရှိကြပါတော့နော်အဲစတိုးဆိုင်လေးတွေကြတော့အဆင်ပြေဘူးစူပါမက်ကတ်ကြတော့အဆင်ပြေတာပေါ့ဝယ်ရတာ
ကုန်တိုက်တွေစူပါမားကတ်တွေအခုလိုပေါ်လာတာတော့ကောင်းပါလေအဲမဲ့စောစောတော့လူတန်းစီအတော်မျိုးမျိုးကတော့ဝယ်နိုင်မှုဆိုတော့ဘိုးလေးလွယ်တော့ဘူး။ဒါဆိုတော့လူတွေရဲ့တယောက်တယောက်ရဲ့ဂနေ့ချိန်ထိစာဝင်းနေရအမြန်တမ်းလေးတော်တော်လေးတချို့မရှိရတူမှာမရှိပါဘူး။တော်တော်လေးစူးစားလုံးမနေရတယ်။စားဖို့တော့အနိုင်နိုင်ဖြစ်နေကြပါဘူ
း။ဟိုကကျွန်တော်မြေပြောရတော့ဒီစူပါမားကတ်တွေပေါ်လာတာကောင်းတယ်ပေါ့။ကောင်းတယ်ဆိုတာဟောပေါ့တနေရာတည်းမှာပစ္စည်းတွေအကုန်လုံးတစုတဝေးနဲ့ရနိုင်ရလေ။ဒီရာဂုံမျိုးနဲ့လူလဲသားချို့ကတချို့ကြတော့ဒီကားစီးရတာနဲ့အလုပ်သွားရတယ်ဆိုတော့အချိန်ကုန်တာများရလေဒီမှာကျတော့အချိန်လဲတတ်တာတယ်ဟောတနေရာတည်းမှာဟောပေါ့မြင်းမြတ်ဆက်ဆက်နဲ့လဲပစ္စည်းတွေရနိုင်ရပေါ့
စူပါမားကတ်တွေပေါ်လာတာတော့ကောင်းပါတယ်အများသောအားဖြင့်ဒါပေမဲ့ဒီကစူပါမားကတ်တွေကဘာဖြစ်နေလဲဆိုတော့တခါလေကျရင်ကျွန်တော်တို့ပြပမှာတွေ့ရတဲ့ပုံစံနဲ့တော့မတူဘူးပေါ့နော်ပြပစူပါမားကတ်တွေမှာဈေးဝယ်တဲ့အခါမှာ customer တွေအပေါ်မှာဂယူးဆိုင်တဲ့ပုံစံဒီကစူပါမားကတ်တွေမှာကြတော့အဲ့ဆန်တော့ကနည်းနည်းလေးလိုနေသေးရလို့ထင်တယ်ကိုကကိုလိုချင်တဲ့ဟာကိုပြောတဲ့အချိန်မှာလေသူတို့ပြန်ပြီးတော့ပေါ့နော်ကို့ကိုပေးရဝန်ဆောင်မှုကအဲ့လောက်ကြီးထိထိရောက်မရှိသေးဘူးအဲ့လိုအားနည်းချက်လေးတော့ရှိရဲဒါပေမဲ့များသောအားဖြင့်တော့လူတွေတော်တော်များများလဲကြိုက်ပါတယ်ကျွန်မလဲကြိုက်ပါတယ
်ဘူကမြင်တော့ကြိုက်တယ်ကြိုက်ရဆိုတော့ဘယ်လိုလဲဆိုတော့သူစင်လန်းနေလို့သူအနေထိုင်ရသူပေါ့နော်ဝယ်လို့ချင်းလို့ရတယ်သူတို့ကတော့သူတို့အနေထိုင်နေလို့ရတဲ့အပေါ်မှာမူတည်ပြီးဝယ်လို့ရတယ်ပေါ့သူအဲ့ဒါသူမ်းဘန်ကက်လေးဖွင့်တော့ကြိုက်တယ
်ဒီຢာလေးလက်ရှိလာတဲ့ခါကျတော့ဟိုအခုကျွန်တော်တို့အတွက်လည်းအလုပ်အဆင်ပြေတာပေါ့နော်ဟိုသူတို့ဘဝနေပစ္စည်းတက်ပါညာနဲ့တော့အားလုံးသူလည်းဟိုပေါ့တက်တာတက်တောင်းတက်တာကြီးတယ်ဟိုဒီတို့အတွက်လည်းအလုပ်ကင်တွေကောင်းသွားတယ
်စူပါမားကက်လေးပေါ်လာတာအများပြည်သူတွေကကောင်းပါတယ်ဒီလိုပဲဈေးတွေပါတွေလည်းရှေ့အဝေးသွားကြရမလို့တော့ဒီကနီနီနန်းနာသွားလို့ရတယ်အိမ်သားမှာပဲရှိတော့ကိုအဆင်ပြေပါတယ
်အခုလိုသဘောထားအမြင်တွေအမျိုးမျိုးရှိနေတဲ့အချိန်မှာပဲမြန်မာပြည်ရဲ့မြို့ပြတွေမှာ shopping center ဈေးဝယ်ကုန်တိုက်တွေကလည်းအပြိုင်ဆိုင်ဖွင့်လာကြပြီးတနေ့တဲ့တနေ့များလာနေတာပါကမ္ဘာပေါ်မှာတော့ဒီလို shopping center ကြီးတွေဟာလွန်ခဲ့တဲ့နှစ်ပေါင်း90ကျော်1922ခုနှစ်ကစပြီးအမေရိကန်ပြည်အောင်စုမှာရှိခဲ့တာပါလွန်လွန်စေကမ္ဘာပေါ်ကအကြီးဆုံး shopping center ကြီးကတော့တရုတ်ပြည်ဒေါင်ဝမ်ခဲမှာရှိတဲ့ New South China Mall ဖြစ်ပြီး area အကျယ်ဝန်းစတုရန်ပေပေါင်း96သိန်းကျယ်ဝန်းပါတယ်မြန်မာနိုင်ငံမှာအခုလိုစူပါမားကတ်ကြီးတွေ shopping center ကြီးတွေဈေးဝယ်ကုန်တိုက်ကြီးတွေအများကြီးရှိလာပေမဲ့လည်းတာမန်အခြေခံလူရန်းစားလက်လုံလက်စားတွေကတော့အထုံးစံအတိုင်းပဲရက်ွက်ဈေးလေးတွေမှာပဲအားပေးနေကြဆဲဖြစ်တာမို့မတူတာလေးတွေလို့ပဲပြောရမှာပါရှင်ကျွန်မညိုညိုလွင်ပါ
Golden Links Media ကမညညိုရင်တင်ဆက်တဲ့မတူတာလေးတွေအစီအစဉ်ကိုနားဆင်ကြရတာပါမကြခင်တင်ဆက်မဲ့စနေညတရိုက်လေးလိုင်းအစီအစဉ်မှာတော့လာမဲ့ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတဖို့ဘယ်လိုနိုင်ငံရေးအခင်းအကျင်းတွေလိုအပ်တယ်လဲဆိုတဲ့အကြောင်းလေးကိုဆွေးနွေးကြမှာမို့စောင့်မျှော်နားဆင်ကြပါဦးခင်ဗျာ
ဒီ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မောင်စနောင်းကြီးည9နိုင်ခွဲရှိပါပြီ။ VOA ရဲ့စနေနေ့ညဘက်အစီအစဉ်တွေကိုည10နိုင်အထိလိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 9323လိုင်းနိုမီတာ51 kHz 5885နဲ့လိုင်းလတ်190တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုတော့စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်တင်ဆက်ဖို့အချိန်ရောက်လာပါပြီ။မတ်ဆုမုံကထုတ်တာဝန်ယူထုတ်လွှင့်မှာဖြစ်ပြီးကိုသားညွန်ဦးကဆွေးနွေးတင်ဆက်သွားမှာဖြစ်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာစနေညပိုင်းတဲ့လီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီအခုလာမယ့်2015ယူကောက်ပွဲနဲ့ဆိုင်ပါတယ်2015ယူကောက်ပွဲကိုနိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်ဆိုပြီးတော့ဒီပြည်အောင်စုယူကောက်ပွဲကော်မရှင်ကနေပြီးတော့ကြေညာလိုက်ပြီးဖြစ်ပါတယ်ဒီကနေ့ဆိုရင်ပဲဒီယူကောက်ပွဲကိုမှအများစုနေရာမှာဝင်ရှင်းပြိုင်မယ်ဆိုပြီးတော့မြို့သားဒီမိုကရေစီဖွဲ့ချုပ်ကလည်းတည်ဝင်ထုတ်ပြန်လိုက်ပြီးဖြစ်ပါတယ်အဲ့တော့ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာတော့ဒီလာမယ့်ရွေးကောက်ပွဲကလွတ်လပ်တရားမျှတဖို့အတွက်နိုင်ငံရေးအခြေအနေကောင်းတွေနိုင်ငံရေးအခြေခံကောင်းတွေဘယ်လောက်များရှိထားပါပြီလဲလွတ်လပ်တရားမျှတဖို့အခြေအနေဘယ်လောက်ထိရှိပါလဲဒါကိုကျွန်တော်သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်ခင်ဗျာရွေးကောက်ပွဲနဲ့ပတ်သက်လို့တော့နောက်ပိုင်းမှာလည်းကျွန်တော်ဆွေးနွေးပွဲတွေစတိုက်လုပ်သွားဖို့ရှိပါတယ်အခုကတော့ဒီအဓိကရွေးကောက်ပွဲလွတ်လပ်မျှတဖို့အတွက်လိုအပ်တဲ့အချက်လက်တွေကိုကျွန်တော်အဓိကထားဆွေးနွေးပါဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်ပထမတစ်ဦးကတော့လူပေါင်း1Democratic Party ရဲ့ဥက္ကဋ္ဌဖြစ်တဲ့ဦးအောင်မူးစောဖြစ်ပါတယ်ဦးအောင်မူးစောလေလေတိုင်းပေါ်ရောက်နေပါပြီနောက်တူကတော့ဒီမန္တလေးကရှင့်နေကြီးဦးသိန်းတန်းဦးဖြစ်ပါတယ်ဦးသိန်းတန်းဦးဆိုလို့ရှိရင်ဒီနိုင်ငံကျင်းသားဟောင်းတူလည်းဖြစ်ပါတယ်လက်ရှိဒီလူခွင့်ရေးလှုပ်ရှားမှုတွေနဲ့ပတ်သက်လို့ထောင်ချအချင်းကြတဲ့သူတွေကိုလိုက်ပြီးတော့ဒီဥပဒေကြီးအကြောင်းအရအကူအညီပေးနေတဲ့သူတူလည်းဖြစ်ပါတယ်နောက်နိုင်ငံလှုပ်တက်ကြွလှုပ်ရှားသူတူလည်းဖြစ်ပါတယ်ကျွန်တော်ဦးအောင်မူးစောအရင်ဖိတ်ချင်ပါတယ်ခင်ဗျာလေလိုင်းပေါ်ဦးအောင်မူးစောကြားပါလားခင်ဗျာ
ကြားပါတယ်ခင်ဗျာ
ဦးအောင်မူးစောကြီးခုနကကျွန်တော်ပြောသလိုပါအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကတော့ဒီနေ့ကြေညာပါပြီသူတို့ရွေးကောက်ပွဲဝင်มาပါဒီနေ့ဒေါ်ဆန်းစုကြည်ဒင်းသာရှင်လင်းဘုံမှာထူးခြားပြောသွားတဲ့ထဲထူးခြားကြတော့မဟုတ်ပါဘူးဟိုတလောကလည်းသူပြောပါတယ်ပြောသွားတဲ့ထဲမှာလွတ်လပ်ပြီးမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့ဆိုတဲ့ကိစ္စမှာလွတ်လပ်ချင်တော့လွတ်လပ်မယ်မျှတပါမလားဆိုတဲ့ကိစ္စမှာသူတန်တရားဝင်တဲ့ကိစ္စအမြဲပြောပါတယ်အဲ့တော့အခုကော်မိုးစော်မြင်သိကြပါတယ်လွတ်လပ်ပြီးတော့မျှတတဲ့ရွေးကောက်ပွဲတရားဖြစ်ဖို့လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးခင်းကျင်းဘလို့ရှိပါလဲတကယ်တမ်းလွတ်လပ်ပြီးတရားမျှတပါမလား
ဟုတ်ပါတော့ကျွန်တော်ပြောချင်တာကတော့ကျွန်တော်တို့ကြုံခဲ့ဘူးတဲ့ပေါ့နော်1990ရေကောက်ပွဲနဲ့နှိုင်းရှင်ပဲဆိုလို့ရှိရင်တော့အခုရေကောက်ပွဲကအများကြီးဘယ်လိုခေါ်မလဲဟိုလွတ်လပ်တဲ့ပွင့်လင်းတဲ့ပေါ့နော်အခြေအနေအောက်မှာကျင်းပရမယ့်ရေကောက်ပွဲဖြစ်နိုင်တယ်လို့ကျွန်တော်အနေနဲ့ယူဆတယ်တစ်တစ်ချက်ကကျွန်တော်တို့ရှိမှာဦးနော်လွတ်လပ်တဲ့သတင်းမီဒီယာတွေရှိလာတယ်နှစ်တစ်ချက်ကဒီနိုင်ငံတကာစောင့်ကြည့်လေ့လာတဲ့သူတွေနောက်ပြီးတော့ဒီရေကောက်ပွဲနဲ့ပတ်သက်လို့စောင့်ကြည့်လေ့လာတဲ့သူတွေကိုလည်းခွင့်ပြုမယ်လို့ပြောရဲပေါ့နော်ဒီအခြေခံအောက်မှာဆိုလို့ရှိရင်ခုန90ခုနှစ်ရေကောက်ပွဲနဲ့နှိုင်းစာလို့ရှိရင်တော့အများကြီးပွင့်လင်းတဲ့အခြေအနေအောက်မှာကျင်းပတဲ့ရေကောက်ပွဲဖြစ်နိုင်မယ်လို့ကျွန်တော်အနေနဲ့ယူဆတယ်သို့တော်လည်းပဲဒီမမျှတဘူးလို့ဆိုတဲ့ဘက်ကကြည့်မယ်ဆိုလို့ရှိရင်လည်းအဲ့လိုပြောလို့ရတဲ့အချက်လက်တွေခိုင်မာရှိနေတယ်တတိယချက်ကပါလဲဆိုတော့ဒီလွတ်တော်3ရက်စလုံးမှာနော်ဒီလွတ်တော်မှာကိုယ်တည်းနော်လွတ်တော်အမတ်နေရာထောင်ကျော်ရှိမှတင်တယ်အဲ့ထောင်ကျော်ကိုနိုင်ငံရေးပါတီတွေကဝင်ရှင်ပြိုင်တဲ့အခါကျတော့အဲ့ဒီတထောင်ကျော်လုံးပဲရှင်ရတာမဟုတ်ပဲနဲ့နော်၄ပုံ3ပုံတက်ပဲရှင်ပြိုင်ရတာဖြစ်တယ်ဆိုတော့ဒီတစ်ချက်ရှိမယ်နောက်တစ်ချက်ကခဏနိုင်ငံရေးပါတီခေါင်းဆောင်တွေပေါ့မြန်မာပြည်မှာနိုင်ငံရေးပါတီ90ကျော်ရှိတယ်အဲ့ခုနှစ်ကျော်တည်းကခေါင်းဆောင်တွေကပြည်သူလူထုအများစုကဘသူ့ကိုအလေးစားဆုံးလဲဘသူ့ကိုသမရဖြစ်စေခြင်းဆုံးလဲဆိုတာကတော်တော်ထင်ရှားရှားရှိတယ်အတောင်ဆန်းစုကြည်ကိုပြည်သူအများစုကသမရဖြစ်စေခြင်းနဲ့သို့တော်လည်းပဲတောင်ဆန်းစုကြည်ရဲ့သမရဖြစ်ခွင့်ကို59စာလုံးကိုမပြင်မဲနဲ့ဒီရွေးကောက်ပွဲကိုကျင်းပမှာဖြစ်တယ်ဆိုတဲ့အခါကျတော့ဒီသမရဖြစ်နိုင်တဲ့ပုံကိုသမရဖြစ်ခွင့်မပေးဘဲနဲ့ရွေးကောက်ပွဲကိုရှင်ပြန်ခိုင်းတဲ့အနေအထားဖြစ်တဲ့ဒါဒုတိယတစ်ချက်။တတိယတစ်ချက်ကဘာဖြစ်မလဲဆိုတဲ့အခါကျကျွန်တော်တို့လိုပုံပုံမျိုးတွေကျွန်တော်တို့အရင်အစိုးရနဲ့ကျွန်တော်တို့ရန်ဖြစ်ခဲ့တယ်။ဒီအစိုးရလက်ထက်မှာတော့အမျိုးသားပြန်လဲပြင်ပြရေးလုပ်ငန်းစဉ်အရာအားလုံးပြန်လာကြပါအတူတူတွေကိုတွဲလုပ်ကြမယ်ဆိုတဲ့အခြေခံအောက်မှာကျွန်တော်တို့လိုလိုချင်းချင်းပြန်လာတယ်။ ဒီတိုင်းပြည်ရဲ့နိုင်ငံရေးဖြစ်စဉ်ထဲမှာကျွန်တော်တို့ပါဖို့ကြိုးစားတယ်။သို့တော်လည်းပဲလက်ရှိပြည်စဲဥပဒေတွေအရဆိုလို့ရှိရင်တော့မင်းတို့ကတော့ဒီလောက်ပဲလုံဒီလောက်တော့မလုံနိုင်အောင်ဆိုတဲ့အကန့်အသတ်မျိုးဖြစ်နေတယ်။အဲ့ဒီအခြေခံဘက်ကကြည့်မယ်ဆိုရင်လို့ရှိရင်တော့ဒီရောက်ပွဲကမျှတတယ်လို့ပြောဖို့တော်ခက်နိုင်တယ
်။ဟုတ်ကဲ့
။နောက်တစ်ခုကျွန်တော်စိုးရိမ်တာအချက်တစ်ခုကဒါလက်ရှိလက်တွေ့ကိစ္စပါ။နောက်စိုးရိမ်တဲ့ကိစ္စတစ်ခုကဘာလဲဆိုတဲ့အခါကျတော့ဒီနေ့မဲစင်းကိစ္စတွေမဲစင်းကိစ္စတွေကနိုင်ငံအနှံ့မှာဖြစ်နေတယ်ဆိုတော့ဒါတွေကိုပြန်ပြင်ဖို့တက်ကအချိန်2လလောက်ရမယ်เนาะအချိန်2လလောက်ရမယ်ဆိုတော့ဒီ2လလောက်တည်းမှာဒါတွေကိုတည်းတည်းချာပြန်ပြင်နိုင်ပါမလားလို့ကျွန်တော်အနေနဲ့စိုးရိမ်မကင်းဖြစ်မိတယ်တစ်တချက်ကဒီလုပ်ငန်းကတိတ်ကြီးတဲ့တိတ်ကြီးတဲ့အခါကျတော့နိုင်မနိုင်ပါမလားဆိုတဲ့တစ်ချက်နောက်တစ်ချက်ကပြည်သူလူထုကရောအားလုံးကနေရာအနှံ့မှာတကယ်ကြကြနဲ့ကိုမဲစင်းကိုကိုသွားပြီးတော့စစ်ပါမလားပေါ့နော်အဲ့လိုအခြေအနေမရှိလို့မဲစင်းတွေကအမှားမှားအယွင်းရင်းနဲ့ပဲအခုလိုပဲအမှားမှားအယွင်းရင်းနဲ့ရေကောက်ပွဲဖျက်ရမယ်ဆိုလို့ရှိရင်တော့တော်တော်လေးပဲစိုးရိမ်စရာကောင်းတဲ့အခြေအနေဖြစ်တယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတ
ယ်ကော်မူးဆိုကျွန်တော်ဒီကြားထဲမှာဖြတ်ပြီးတခုမေးချင်တာကကော်မူးဆိုအခုလူ့ဘောင်စစ်ဒီမိုကရက်တစ်ပါတီက1990မှာလည်းရှင်ပြိုင်ခဲ့တာရှိပါတယ်အခုဆိုလည်းပါတီထောင်ပြီးတော့ပြိုင်တော့မယ်အဲ့တော့ခုနကဒါပေမဲ့အခုလက်ရှိလူ့ဘောင်စစ်ဒီမိုကရက်တစ်ပါတီမှာပါတီမှာပါတဲ့ခေါင်းဆောင်ပိုင်းတော်များများကပြည်ပမှာနေဆက်မှာတော်တော်ကြာကြာနေခဲ့ရတယ်အခုပါတီထောင်ခွင့်တော့ပေးလိုက်ပါပြီကော်မိုးစော်တို့ပါတီရွေးကောက်ပွဲဝင်နိုင်တဲ့အခြေအနေရောရှိပါလား
လက်ရှိဒီဥရေရဆိုလို့ရှိရင်တော့ကျွန်တော်တို့ကခုနလိုကိုယ်စားလောင်းဖြစ်နိုင်တဲ့အခြေအနေချင်းတိုင်းမှာမပါပါဘူးဒါအဲ့ထက်မှခုနတစ်ချက်ကပါလဲဆိုတဲ့အခါကျတော့ဒီရေကောက်ပွဲနဲ့တစ်သက်တစ်သက်ထဲပေါ့နော်ဒီတိုင်းပြည်ပြည်မှာဆက်နှစ်နေရမယ်ဆိုရက်ဒီကန့်သက်ချက်ပေါ့နော်အဲဒီကန့်သက်ချက်အရဆိုလို့ရှိရင်ကျွန်တော်တို့ပုံကိုရေးရတော့ရေကောက်ပွဲဝင်နိုင်တဲ့ဝင်နိုင်မဲ့အခြေအနေမရှိပါဘူး
အဲဒီမှာကျွန်တော်တစ်သက်ထဲ
တ
စ်သက်ထဲကျွန်တော
်ကိုယ်စားတင်တော့ဝင်မယ
်ဟုတ်ကဲ့တစ်သက်ထဲမေးချင်တာကမြန်မာနိုင်ငံကြီးမှာပြောမယ်ဆိုလို့ရှိရင်ဒီចောင်းသားလှူရှားမှုတွေဖြစ်ခဲ့တယ်နိုင်ငံလှူရှားမှုတွေဖြစ်ခဲ့တယ်အဖမ်းခံရတာရှိတယ်လို့ပဲတော်များများကဟိုလက်နက်ကိုင်လှူရှာမှုတွေနေဆက်တွေရောက်သွားတယ်တချို့ကပြည်ပမှာလုံးမဲ့ဆိုပြီးထွက်သွားတဲ့အခြေအနေမျိုးတွေရှိရပြောရမယ်ဆိုရင်တော့တောက်လျှောက်နိုင်ငံကြီးလှုပ်လာတဲ့လူတွေပါပဲအဲ့တော့ဒီလူတွေနိုင်ငံကြီးပြန်လုခွင့်ဆိုတဲ့ဟာနဲ့ပတ်သက်လို့ကျွန်တော်တို့ဒီဖွဲ့စည်းပုံပြင်ရေးကိစ္စတိတ်ကြဲကြဲလောက်လောက်မကြောက်ဘူးအဲ့ဒါကတော့ဘယ်လိုဖြစ်လို့လဲခင်ဗျအ
ဲ့ဒါကျွန်တော်တို့ဒီပြည်အောင်ရေကောက်ပွဲကော်မရှင်နဲ့ကျွန်တော်တို့ဆွေးနွေးပါတယ်ဆွေးနွေးတဲ့အခါကျတော့ကျွန်တော်တို့ဒီကိစ္စနဲ့ပတ်သက်လို့တို့အနေနဲ့ဆောင်ရွက်ပေးမယ်ကျွန်တော်တို့ကဟိုတို့ရှိဟိုစာတင်မှုလိုအပ်တယ်ပေါ့နော်ဆိုတဲ့အခါကျကျွန်တော်တို့ဒီအခြေအနေနဲ့ပတ်သက်လို့စာတင်ပါတယ်စာတင်တဲ့စာတင်တော်လည်းပဲဒီကိစ္စလွတ်တော်ထဲမှာဆွေးနွေးမှဖြစ်မဲ့ကိစ္စတော့ဖြစ်မဲ့ကိစ္စဖြစ်တယ်ဒါပေမဲ့အခုချိန်ထိတော့ဒီကိစ္စတွေကိုကျွန်တော်ဆွေးနွေးတာမကြားရဘူးဒါကြောင့်မို့လို့ကျွန်တော်တို့ကိစ္စပေါ့နော်ဟိုကျွန်တော်တို့ဝန်ထမ်းရေးမဝန်ထမ်းရေးဆိုတဲ့ကိစ္စကလည်းပဲဒီခေါ်ချုပ်ချုပ်ပုံအခြေခံဥပဒေပြင်ရေးမပြင်ရေးနဲ့တစ်သက်တစ်သက်တည်းဖြစ်နေရဲ့အဲဒါကြောင့်မို့လို့ကျွန်တော်တို့အနေနဲ့ဒီပုံကိုရေးရဒီရောက်ပွဲမှာဝင်ရောက်ရှင်ပြိုင်နိုင်ဖို့ပါဝင်နိုင်ဖို့ဆိုတာကတော့ဒါမလွယ်ပါဘူ
းဟုတ်ကဲ့ခင်ဗျာကိုအောင်မှုဆိုလေလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်ရှင်းနေဦးသိန်းတန်းဦးကိုလေလိုင်းပေါ်တင်ကြပါလေဦးသိန်းတန်းဦးကြားပါလားခင်ဗျာဟယ်လိုဦးသိန်းတန်းဦးကြားပါလား
ကြားပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးသိန်းတန်းဦးရေခုနကတော့ကိုအောင်မှုဆိုကတော့လက်ရှိဒီဒီလာမယ့်ရွေးကောက်ပွဲလွတ်လပ်ပြီးတော့မျှတဖို့ဘယ်လောက်ထိနိုင်ငံရေးခင်းကျင်းနေရှိလဲဆိုတဲ့ပတ်သက်လို့သူ့အမြင်လေးဆွေးနွေးသွားရှိပါတယ်။ဦးသိန်းတန်းဦးကတော့ဘယ်လိုမြင်လဲခင်ဗျာလွတ်လပ်ပြီးတော့မျှတတဲ့ရွေးကောက်ပွဲတရားဖြစ်ဖို့အတွက်နိုင်ငံရေးခင်းကျင်းလက်ရှိအနေအထားမှာရှိထားပြီလား။ဘာတွေလိုအပ်ပါလဲ။
ကျွန်တော်တော့ဦးကိုအောင်မိုးစောသဘောမတူဘူးကြီး။ဟုတ်ကဲ့ကုစုရွေးကောက်ပွဲနဲ့နှိုင်းရှင်မယ်ဆိုရင်ပြောရမယ်ဆိုရင်ကျွန်တော်ကရွေးကောက်ပွဲတစ်ခုတရားနာရမှုရှိနေရှိဆိုတာဟောမရှင်အများကြီးတာဝန်ရှိပါတယ်။အဓိကတော်တော်ကြားတယ်ပေါ့နော်။1990ရွေးကောက်ပွဲကော်မရှင်ကဒီဆရာချေတို့ဥပဒေတို့ဥစောကြတို့တို့ဟာစစ်တပ်ဩဇာကိုမလွန်ဆန်နိုင်မှုဆိုတော့စစ်တပ်နဲ့တိုက်ရိုက်ပတ်သက်တယ်လို့မပေါ်ပါဘူး။တိတ်ရုပ်ပြဆင်းတယ်မဖြစ်ပါဘူး။အခုကတော့အတော်ရုပ်ပြဆင်းတဲ့ဖြစ်တယ်လို့ကျွန်တော်တို့ပြောရမှာပါ။ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကာဥတင်ကြီးကဒုတိယဗိုလ်ချုပ်ကြီးတည်ဖြစ်ပါတယ်။ကျွန်တော်ဥတင်ကြီးကိုပုဂ္ဂိုလ်ကြီးကလေးစားပါတယ်။သူ့ကိုမတော်မတရားလုပ်မယ်လို့ကျွန်တော်ဆွဆွတာမဟုတ်ပါဘူး။သို့တော့ကျွန်တော်တို့တုံးချက်တွေ့နည်းနဲ့တွေ့ကြည့်မယ်ဆိုရင်သူကဒီစစ်တပ်ကနံပါတ်6အဆင့်ဒီလက်လက်ဝဲယူရေးမှာလည်းပါဝင်ခဲ့တဲ့ထိတ်တန်းဗိုလ်ချုပ်ကြီးတယောက်ဒီကြံ့ခိုင်ဖွံ့ဖြိုးရေးပါတီရဲ့ထိတ်တန်းခေါင်းဆောင်တယောက်လည်းဖြစ်တယ်။အဲ့ဒီပုဂ္ဂိုလ်က18ရက်2017မှာပေါ့နော်2017မှာရွေးကောက်ဥက္ကဋ္ဌတာဝန်ကိုလက်ခံဖို့အတွက်16ရက်နေ့တရက်ကြိုပြီးတော့ဒီပါတွတ်တော်ကိုယ်စားလှယ်ဖြစ်ကတော့ဒီခံမျိုးပါတီရောနှုတ်ထွက်သွားတာဟာဖွဲ့စည်းပုံချက်နဲ့ကိုက်ညီရလားလို့ကျွန်တော်တို့တန်လျာရှိပါတယ်။ si lo dua juga udah tangan tangan dah le. Now dalam ini seligu kaya cakap cakup ne. Ni ada tu angaz ma bawang ni juga bumbu ni. Sedap lula dulu, jangan ini hong ni lah. Aku abis sengdau ni pada dua. Jangan lupa dulu ye buku ye tiang ada mulu sedap tu. Google tika Google Lazada sudah cedih. Kenai macam ni, juga aku kongsi ni. Ya cia ini, kau ni ya buku apa yang dah le. Jangan lupa dihku lama, nak apa sengaja juga buat. Tunggu dua ni ni, lirang jauh na sini dua. Beri ni ni malu lah video. Tiang ni ada ni ni, ni dah macam siwa. Udah kaya lor dah macam cedih mau. Juga aku kongsi tu lah, jangan buku lah. เออฮะงาတော့ဓာတော့งาเนี่ยไม่ตื่นตัวอู้งาอูตันเนี่ยอธิษฐานชื่อเดี๋ยวเจ้าจ้าบีบีสตาบีบีตัวอย่างเจอเราไปมาไล่ไปได้ไอ้โหลเจ้าเนี่ยเนี่ยหลุมอยู่ก็เราต้องได้ดีมากูแล้วชื่อนี่ถ้ามาชื่อนี่เนี่ยถ้ามาชื่อบ่พี่ก็บาชื่อพี่กว่าลงมาเว้ยเนาะงาเราลงอยู่ชื่อตาเว้ยสรุปนี่ถ้ามาชื่อบ่พี่ว่าเลยเนาะอุดีนี่เนี่ยปฏิมาเปล่าเลยกิษาฤเนาะแล้วแต่ขาเราไปดีเลิกตัวอะไรกิษาตําราคีสิมาป่าฤ
ကျွန်တော်တို့ရွေးကောက်ပွဲကိုဟုတ်ကဲ့ပဋိမာပြောခဲ့ရဆိုတာဘာကိစ္စပါလဲပဋိမာပြောခဲ့ရဆိုတာပဋိမာပြောခဲ့ရဆိုတာဘာပါလဲခင်ဗျဟုတ်ကဲ့ပဋိမာပြောခဲ့တာတော့မြူသားဒီမိုစီဖွဲ့ချုပ်ကပြီးခဲ့တဲ့2010နှစ်ရွေးကောက်မအုံနယ်ကြီးနဲ့လုံဆော်ကြတာဒေါအောင်စန်းစုကြည်ကတနင်္ဂနွေနေ့တိုင်းတန်းနဲ့တိုက်မဲဆိုတာကိုလက်မခံနိုင်ဘူးကိုမဲဆန္ဒနဲ့ကိုယ်စားလှယ်ပဲကိ
Hello, I look at the Boucho Lion, or you go where Gomachin, Joyin, Cobra Gomachin, Tongue, we are moving it. Natal, Sanga, you go for conversation. Tongue, you go woman, I mean, I got a look general to my chip. Now the chair, now let's see me tire for you, and we will be able to near my body. ပြန်လိုက်ပါပြီတတ်တော်မှာညတော့ကျန်တိုင်းလည်းအောင်မြင်မှာမဟုတ်ပါဘူးအဲ့ဒါလည်းပါပဲဆိုတော့နောက်ညဉ့်ညဉ့်ကြီးကိစ္စဒီပါအားလုံးကိုညင်းလိုက်တဲ့သဘောတစ်ခုတည်းပါပဲဖက်ဒရယ်ပြည်သူကိုဟိုလာလာမရှိတော့ဘူးဒါရတိပြပါသူချင်းတို့ရိယာပို့ပါပဲတော့ဒီမရတော့ဘူးနောက်50ကိုစာလုံးတို့ကိစ္စမျိုးဒါ50ကိုစာလုံးဆိုတာဘယ်သူမှမညင်းနိုင်ပါဘူးထောက်ကွာ50ခွန်80လေးအဲ့ဒီဘောကြီးကိုကျွန်တ ကိုယ်စီဝင်တခုနဲ့လုတ်တဲ့ရွေးကောက်ပွဲအချင်းတယ်နီးနဲ့မှလာပြီးတရားမြတ်တာတဲ့ရွေးကောက်ဝဖြစ်လာလို့လာလာမရှိပါဘူးနောက်တစ်ချက်မဲဒီစာနောက်တစ်ချက်တုန်းကကျွန်တော်တို့ထင်လွဲရဥပါတယ်ဒီလူတွေရဲ့စီးနေအကုန်ပါတယ်ပေါ့နော်ကျွန်တော်နာခဲ့ပေါ်စီကျွန်တော်တဆေးပွဲစီဝင်တော့ကျွန်တော်တို့ခေါ်ခဲ့ကြပါတယ်လောင်ကြောင်ပြီးတော့ဒီလူတွေကလာမဲပေးကြတယ်ကျူတင်မဲတွေပါတော့ခုကြတော့ di bawah ni dia juga buat komisi yang terkuat. Nanti dah mana tahu sangat juga buat aku. Lula bidia ni ada ramah ni ada rapi. Memang kengkeng sahaja ni bapa lah sudah. Ni aji tanya buat cepat. Kau ni aje ni dia tu. Kena ada ni ada. Nara tahu sangat juga buat. Peni ni mana lula bidia ni ada mesti ni.
Okay.
Ada lula bidia ni ada usi bun ni ada.
มันกันกันเนาะลงแหน่แม่นี่ล่ะมันสิฮู้ลูกเว้ยเจ้าเนาะเปล่าเจ้าโอเคอุเทนท่านอูเจซุบาเจ้าเราดีตรอชินนี่ตรอเหมียแล้วลีไลน์ปอมมายောက်นี่บาบีดาแม้เจ้าดีจังเนี่ยมาความรู้สึกอภิเษกมาเลยคุณน่ะก็กูเต็งตังอูเปียวตัวได้แท้มาตูก็รอคอมมิชชั่นเนี่ยยัดติหมู่ทอดปะพี่รอความรู้สึกตูๆเนี่ยบาเหมียต้องเปลี่ยนขึ้นมาเลยไอ้อธิก็รอเจ้าคุณน่ะซื้อนี่ได้เคสอ่ะก็60คุณเนี่ยยืกောက်ป่วยเนี่ย
อ่ะคู่อาชีพนี่ก็ไหนสามเลยโซลูชั่นไหนสามเลยโซลูชั่นอ่ะคู่อาชีพเนี่ยอเมียอีป่วนเล่นล่ะเลยกูจะดูเนี่ยตรงว่าจะโน้ตแล้วแต่มีเดียเลยไม่ใช่กูอ่ะกูรู้เปล่ากูสู้กูประมาณปีเดียวมาลงรู้ไม่ยาวอ่ะน้าวตะคู่อ่ะกูน่ารู้ยี่ก้าวกว่าเนี่ยบัตรลูกสร้างจีราเล่นล่ะโซลูชั่นเนี่ยมีเรื่องล้วงว่าไม่ใช่กูแล้วแต่เดียวจะเช็คอ่ะคู่โซลูชั่นไม่ใช่เนี่ยบัตรลูกบ่าวเปล่าเปล่าไต่กันนั่งไอ้ปารีอ
ပြောလို့ဆိုလို့ရတဲ့အခြေအနေမျိုးတွေတမားကြီးထဲမှာ90ခုနှစ်တုန်းကမရှိဘူးအခုအခြေအနေကရှိလာတယ်ဒါကြောင့်မို့အခုလောက်တဲ့ရေပောက်ပွဲကပွင့်လင်းနဲ့ပူပြီးတော့ပွင့်လင်းနဲ့အခြေအနေအောက်မှာလုပ်မယ်ရေပောက်ပွဲဖြစ်တယ်လို့ကျွန်တော်အနေနဲ့ယူဆဟုတ်ကဲ့ပါခင်ဗျာကိုမူဆိုကဦးသိန်းသန်းကလိလိုက်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်တို့ရှင်တွေကဖုန်းနံပါတ်တွေရောစာတွေရောပို့ထားလို့ကျွ
ကျွန်တော်ကတော့ဒီအစိုးရအပေါ်မှာဘရောမှာယုံကြည်မှုမရှိဘူး။ဒါကြောင့်လဲဆိုတော့2000ဒီပရိုဂရမ်လည်းဒီလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲရှိဖို့ဆိုတာကဖြစ်ဖို့ဆိုတာကအခုလွတ်တော်မှာအပြည်သူတွေညှောလင့်တောင်းတနေတယ်။ဥပမာငါးတိုင်းကျော်မဲလဲကော့ဂိုဒီပရိုဂရမ်ကလွတ်လပ်ငါးတိုင်းကျော်ပြည်သူတွေရဲ့လက်မှတ်တွေလည်းဆွတ်တော်ကိုတင်ပြီးဒီဖွဲ့စည်းပုံအုပ်ချုပ်ပုံအခြေခံဥပဒေကိုပြင်ဆင်ပြီးတော့ဒါကိုပြည်သူလူထုတွေရဲ့တောင်းခံမှုကိုရင်းပယ်ပြီးတော့စစ်တပ်ကပြည်သူနဲ့ကြောခိုင်းတဲ့ပုံစံမျိုးနဲ့ဆွတ်တော်မှာတလုံးတဝါဒီအကုန်လုံးရင်းနေတယ်ဒါဟာပြည်သူလူထုရဲ့ဆန္ဒကိုမလိုက်လျောတဲ့ပုံစံမျိုးဖြစ်ပါတယ်ဆိုပြီးတော့အခု
ဟုတ်ကဲ
့ဘုန်းတော်ကတော့ဆစ်အာနာရှင်ခစ်တယ်ဝါလို့ပဲတော့ဒီကျောင်းသားတွေခုမီဒီယာသမားတွေကိုပြန်လည်ပြီးတော့ဒီရန်အမျိုးနဲ့ရက်ဆက်စွာနဲ့ဒီညင်းမနှိမ့်ချက်တဲ့ထူခွဲတဲ့ကျောင်းသားတွေလည်းခုတော်တော်များများထောင်ထဲကိုပြန်ရောက်ပြန်ပြီလူလူချင်းအားဖြင့်ဒါရွေးကောက်ပွဲနီးကနီးမှာတမင်တက်နဲ့ရည်ရွယ်ချက်နဲ့လုံတဲ့ပုံစံမျိုးနဲ့ဖြစ်နေတဲ့ကြောင့်ခုနိုင်ငံကလည်းခုတောင်းတောင်းဆိုတဲ့ဒါတွေပြန်ထုတ်ပြီးဒီလူတွေကိုပြန်ဆုတ်ပြီးပဲနဲ့လူလောက်ဒီဘလူးကမဲ့ရွေးကောက်ပွဲကိုကြီးပါဖို့ဆိုတော့အဲ့ဒီနေ့မှာမဖြစ်နိုင်ဘူးလားကျွန်တော်တို့မြန်မာပြည်သူပြည်သားတွေတောင်းတနေတဲ့
ဟုတ်ကဲ့ကုနေနေ
ဒီမိုကရေစီကိုပြန်ဆောင်ဖို့အတွက်ဒီလူတွေအားလုံးကိုပြန်ထုတ်ပေးဖို့ကျွန်တော်အနေနဲ့ဒါပရိုဂရမ်လေးဖြစ်စေချင်တယ
်ဟုတ်ကဲ့ကုနေကျွန်တော်နည်းနည်းလေးတုံ့မေးကြည့်ကုနေနေကခုနပြောလို့မယုံကြည်ဘူးဒီရွေးကောက်ပွဲကိုမယုံကြည်ဘူးပြောတယ်ဒါပေမဲ့တိုက်ခန့်ဒီမိုကရေစီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကတော့ဒီကနေ့ပဲသူတို့ဆုံးဖြတ်လိုက်ပါတယ်ရွေးကောက်ပွဲဝင်ပဲအဲ့တော့ကုနေနေမေးပေးမလား
ကျော်ပေးမယ်လို့တူစပကူကြောင့်မဲပေးမယ
်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါခင်ဗျာနောက်ထပ်သရရှင်တူကိုကျွန်တော်ဖိတ်ခေါ်ချင်ပါတယ်ဦးတန်ထွန်းကြားပါလားခင်ဗျာမြန်မာနိုင်ငံပါဟုတ်ကဲ့ဦးတန်ထွန်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကျွန်တော်မြန်မာနိုင်ငံဟုတ်ပါဘူးအုပ်ပြန်ဒုက္ခတဲ့စက
ားဟုတ်ကဲ့ပါနိုင
်ငံ
ဟုတ်ကဲ့ထိုင်းနိုင်ငံအုပ်ပြန်ဒုက္ခတဲ့ဦးတန်ထွန်းရဲ့အမြင်လေးပြောပါခင်ဗျာဆွေးနွေးတပါမေးမြန်းလို့လည်းရပါတယ်
ဟုတ်ကဲ့ဟိုကျွန်တော်ပြောချင်တာကတော့လွတ်လပ်ပြီးဖြစ်စေမလွတ်လပ်ပြီးဖြစ်စေဖြတ်တန်းရမယ့်ကာလတစ်ခုကိုဖြတ်တန်းရမယ့်အခါမှာအဲ့ဒီကျင်းပပေးတဲ့ရွေးကောက်ပွဲကော်မရှင်ကရှိတဲ့လူတွေကရခိုင်တော့1990ခုနှစ်တုန်းကလုပ်ခဲ့တဲ့ပုံစံမျိုးနဲ့အများကြီးကွာနေရတော့ဒါတော့ပြေကြတယ်ကွာအခုမင်းစင်းမှားနေတယ်ဆိုတဲ့တိတ်ကဟာတင်းတကာလှုပ်ထားတယ်လို့ကျွန်တော်ကတော့အဲ့လိုယုံကြည်တယ်ခင်ဗျာအဲ့တော့ဒီမိုကရေစီနိုင်ငံကိုတည်ဆောက်ခြင်းလေဆိုလို့ရှိရင်1990ခုနှစ်ရွေးကောက်ပွဲတုန်းကလေအဲ့ဒီမှာကျွန်တော်တို့မင်းစင်းတွေကိုမြို့နယ်ကော်မရှင်မှာသွားပြီးတော့ရွေးလို့ရတယ်ရွေးပြီးတော့ကျွန်တော်တို့ရက်ကြီးတွေမှာရှိတဲ့အဲဒီမဲပေးမဲ့လူတွေကိုအဲ့ဒီလူတွေကိုကျွန်တော်တို့မြန်မာဒီမိုကရေစီအဖွဲ့ချုပ်ကနေပြီးတော့လိုက်လံပြီးတော့စိုးစော်ပြီးတော့တိုက်တွန်းပြီးတော့ပြရှိအောင်မဲပေးဖို့အတွက်ပြရှိအောင်ကျွန်တော်တို့ကလက်လံကြိုးစားတဲ့အခါမျိုးမှာအဲ့ဒီဒီလူလူကလည်းရွေးကောက်ပွဲအတွက်မဲပေးကြမယ်ဆိုတဲ့ဟာမျိုးကိုကျွန်တော်တို့ပထမတစ်ချိန်လွတ်လပ်ပြီးဖြစ်စေမလွတ်လပ်ပြီးဖြစ်စေတွေးကြရတာတော့အမှန်ခင်ဗျအခုချိန်မှာအဲ့ဒီမဲချင်းကြီးကတောင်းလျှောက်ကြည့်လို့အမှားလုပ်ထားတာဖြစ်တဲ့အတွက်ကြောင့်အဲ့ဒီရွေးကောက်ပွဲကော်မရှင်အနေနဲ့တမင်တကာလုပ်ထားတယ်လို့ကျွန်တော်ကတော့အဲ့လိုယုံကြည်တယ
်ဟုတ်ကဲ့ဟုတ်ကဲ့
အဲ့ဒါကြောင့်ကျွန်တော်ကဒီဟိုဖြတ်ကားမယ်ကာလဖြစ်တဲ့ကြောင့်အားလုံးအဆင်ပြေသွားအောင်တော့လက်ရှိမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပဲဖြစ်ဖြစ်ဘယ်ပါတီပဲဖြစ်ဖြစ်အားလုံးကနေပြီးတော့ဒီတရားမျှတပြီးမှန်ကန်တဲ့ရွေးကောက်ပွဲဖြစ်ရေးအတွက်ကိုအားလုံးကဝိုင်းကြီးစူးစမ်းကြမယ်ဆိုလို့ရှိရင်အခုလက်ရှိမြန်မာနိုင်ငံမှာအဲဒီမိုကရေစီကောင်းတင်တက်ပြီးတော့ဖွဲ့စည်းထားတဲ့ပါတီတွေအားလုံးရှိတယ်အဲ့တော့မြန်မာဒီမိုကရေစီအဖွဲ့ချုပ်ဒီပြန်ကျင်းနေတော့ဒီမိုကရေစီအဖွဲ့ချုပ်ကြီးအဲ့ပြန်ကျင်းနေတဲ့ကိစ္စကိုစုစည်းပြီးတော့ခေါ်ဆိုနေတဲ့မြန်မာဒီမိုကရေစီအဖွဲ့ချုပ်ကြီးဝေရောက်ရှင်းပြနေတဲ့အခါမှာ
ဟုတ်ကဲ့တူတူတူလေးပြောပြပါခင်ဗျာကျွန်တော်တန်တဲ့သရရှင်တွေပါရှိနေလို့ပါကျွန်တော်တို
့ဖြစ်ဖြစ်ပါတီအခြားဝင်တဲ့နိုင်ငံပါတီတွေပဲဖြစ်ဖြစ်အဲ့ဒီမြန်မာဒီမိုကရေစီအဖွဲ့ချုပ်ကြီးကပုံအွန်လိုင်းမှာဆိုလို့ရှိရင်ကိုလူနေတဲ့ဒီမိုကရေစီပန်းနိုင်ကိုရောက်ရှိနိုင်မယ်လို့ကျွန်တော်အနေနဲ့ယုံကြည်တယ်
ဟုတ်ကဲ့ပါဦးတန်းထွန်းကျေးဇူးပါခင်ဗျာကျွန်တော်နောက်ထပ်သရော့ရှစ်တူဖိတ်ခေါ်ခြင်းပါလေကျွန်တော်ဦးကျော်လင်းကတော့62ခုနှစ်ចောင်းသားတက္ကသចောင်းသားဟောင်းဖြစ်ပါတယ်ဘကူးမျိုးอ่ะထင်ပါတယ်ဦးကျော်လင်းကြားပါလားခင်ဗျာတူတူတူလေးဆွေးနွေးမေးမြန်းလို့ရပါတယ် ဦးကျော်လင်းကြားပါလားဟယ်လိုဦးကျော်လင်းဦးကျော်လင်းကျွန်တော်လေးလိုင်းမှမရှိရင်ကိုကျော်တန်းလိုင်းနောက်တူပါကိုကျော်တန်းလိုင်းတူတူတူလေးဆွေးနွေးလို့ရပါတယ်ကြားပါလား
အားပါပါခင်ဗျာ
ဟုတ်ကဲ့တူတူတူလေးနဲ့ကျွန်တော်တို့ဆွေးနွေးမိမြပြပ
ါဟုတ်ကဲ့ကျွန်တော်ဒီ2015ရေကောက်ပွဲအချိန်တွေကတော့ကျွန်တော်ထင်ပါတယ်မင်းစင်းရဲကိုပြန်ကြည့်လိုက်ဒါမင်းစင်းရဲကြီးညာတာကိုလိုက်ကောင်အတိတ်တွေတခုပေါ်ပေါက်နေတယ်လို့ထင်ပါတယ်ဘာလို့လဲဆိုတော့မင်းချင်းပိုင်ခွင့်ရှိတဲ့လူတွေပေါ့နော်ဒီလူတွေကအခု2015ရေကောက်ပွဲ2015မှာမေးသေးခဲ့တယ်2015မှာမပါဘူးမင်းစင်းရဲနေအများကြီးမှောင်ရဲနေတယ်ဒါကလောလောဆယ်တော့လာလာတရားမြတ်တဲ့ရေကောက်ပွဲဖြစ်လာဖို့အတွက်အဟံတော်တခုတော့ဖြစ်နေတယ်လေဥပပြောမယ်ဗျာအခုဆိုတော့ပါတီကြီးတွေကတော့ဒါမျိုးပိုတွေမှာတရားအလေးဟောမျိုးပိုပေါ့နော်အဲ့ဒါကိုပြန်မမှလုပ်နေတယ်ဆိုင်ရမဒီသားနေမှာဆိုရင်တကောင်စင်းရဲမရှိဘူးဟိုပတ်ပုံနဲ့မရှိဘူးဒါပေမဲ့သူတို့ဒီဒေသရဲ့ဟိုဘိုးစိန်မောင်ဆက်နေလာခဲ့တဲ့လူတွေသူတို့တွေစာပေတွေမရှိမတတ်ဘူးဘုံသူကမရှိဘူးတိုးတော့သူတို့ကိုမေးထည့်ပိုင်ခွင့်ပြေဖို့အရှင်နေရဒီနေ့ရွေးကောက်ပွဲကိုမရှင်ကဘာမှမပြောဘူးနောက်တစ်ခုရှိသေးတယ်ဒီပါနေမပါဘင်းနဲ့တကယ်ကိုနေပြီးတော့ဖြစ်နေကြတယ်ဥမာမင်းစင်းဖြစ်တင်းတယ်လို့တချို့နေရာတွေမှာမင်းစင်းပြန်လုပ်ပေးပါကျွန်တော်တို့ဘာဖြစ်နေလဲဆိုတော့ကိုမရှင်ကိုနိုင်ကိုကဓာရီကိုနေပြီးတော့ကျွန်တော်တိရတလောက်ဆိုရယ်တိုက်ပြီးတော့တယ်နော်မျိုးနေအဆင်နေမှာရာကြီးအဆင်နေမှာဆိုလို့ရှိရင်ပါတီရေလာချုပ်တာကဆိုရယ်ပုံစံမျိုးတွေပြောနေကြတယ
်
ကျွန်တော်ထင်ပါတယ်ဒီနောက်ဆင်းကရွေးကောက်ပွဲက2010ရွေးကောက်ပွဲတော့မှမင်းစရကကြတဲ့ရလာမုံပိတ်ရှိနိုင်တယ်လို့မထင်ဘူ
းဟုတ်ကဲ့ဗျကိုကျော်တန်းကိုကျော်တန်းလိုင်းကျေးဇူးပါနောက်တော့ရှင်တူတင်ပြပါမယ်ကျွန်တော်တို့ကိုကျော်ဘူးတထောင်ကိုကျော်ဘူးတထောင်ကြီးတူတူတီနဲ့ပြောလို့ရပါတယ်ဆွေးနွေးလို့ရပါတယ
်ဟုတ်ကဲ့ပါဟုတ်ကဲ့ပါလာမီယူကပွေဒီနိုင်ငံအတွက်အလွန်ကြီးကြီးပါရာအမှားရင်းနေနိုင်တဲ့များနေအောင်ဝိုင်းဝိုင်းကြိုးစားဖို့လိုသည်ပထမဆုံးပြဿနာမှာမင်းစင်းမကန်တီချာရေးဖြစ်ပြီးအတုတစ်ပြင်းဆက်မှုဆောင်အလုပ်သမားများပေါ်များသည့်ကျူဒီသားဆိုင်တာရနဲ့တောင်တကူတို့တွင်မစ်စကင်းတိကျမှုအလွန်ဆိုးဝါးသည်ဆက်ဆံရာရက်ွက်အုပ်ချုပ်ရေးအဖွဲ့အနေနဲ့ထက်မဲ့ဖြစ်ဆွဲမစ်စကင်းများကိုစူးစမ်းဆောင်ရွက်ကြရန်တက်ွက်လိုပါသည်ဒုတိယအနေဖြင့်ကျူတင်မစ်စကင်းများကိုရွေးကောက်ပွဲမတိုင်မီစစ်လိနိုင်အလုံး၌အပြီးတိုင်ရေးအတွက်ပြင်းပြင်းပြီးတတိယအချက်အနေဖြင့်ဆန္ဒမေးတခြင်းဖြည့်ပြီးဒီတိုင်းလက်တန်းတွင်စာရှိခံဆုရှိများကိုစုပြင်းပြီးတို့ဒါအချက်အနေနဲ့ကြွကြော်များမှတ်မှုနဲ့မရှိသူများကိုမေးပြခွင့်ရအောင်တနက်တလောက်လိုအပ်ချက်စစ်စီပြင်ပြီးပစ္စမအချက်အနေနဲ့မေယုံတယုံတွင်မေးစင်သားချင်း2500ထက်မပိုသင့်ပဲကြီးစစ်ပါလေ
ဟုတ်ကဲ့ပါကိုကျော်ဘူထောင်ကြီးစပ်ပါကိုကျော်ဘူထောင်ရဲ့ဆွေးနွေးချက်ကကျွန်တော်ဒီကော်မရှင်တို့ဘာတို့အတွက်ပို့ပြီးတော့သုံးဝင်မယ်ထင်ပါတယ်ကော်မရှင်ဘက်ကတက်ဆန်သူတွေကြားရင်တော့ပိုကောင်းပါလိမ့်မယ်ကျွန်တော်တို့သရရှင်တွေဆွေးနွေးဖို့အတွက်စာရီပြပူရာရှိပါတယ်ဖုန်းနံပါတ်ပြပူရာရှိပါတယ်ကျွန်တော်အချိန်ကန့်တဲ့အတော်လေးဖြစ်နေလို့ပါကျွန်တော်အခုပင်တိုင်ဆွေးနွေးသူနှစ်ဦးကိုကျွန်တော်ပြန်ဖိတ်ခေါ်ချင်ပါတယ်အရင်ဆုံးဦးသိန်းတန်းဦးကြားပါလားခင်ဗျာဦးသိန်းတန်းကိုကျွန်တော်တစ်ချက်မေးချင်ပါတယ်ခုနဦးသိန်းတန်းဦးပြောထားတဲ့အထဲမှာဒီအခြေအနေကလွတ်လပ်နိုင်မှုမရှိဘူးပေါ့ဒါပေမဲ့တစ်ဖက်မှာဖွဲ့စည်းပုံအရ25ရာခိုင်နှုန်းကိစ္စတွေစစ်တပ်ကလွှမ်းမိုးထားနိုင်တဲ့ကိစ္စတွေဒါဖွဲ့စည်းပုံမှာသူတို့ကချုပ်ထားပြီးသွားပါပြီအဲ့တော့လာမယ့်ရွေးကောက်ပွဲမှာပြည်သူလူထုအနေနဲ့ကောသူတို့နှစ်သက်စွာနဲ့ပြီးလို့တဲ့နိုင်ငံပါတီဒါမှကုစဲတွေကိုလွတ်လပ်မဲပေးနိုင်မယ်လို့ယူဆလားယုံကြည်လားဘာလို့ဆို2010ခုနှစ်ကတော့တကယ်တမ်းပြောမယ်ဆိုရင်အဓိကအာဏာရပါတီပဲဖြစ်နေတာကိုအခုကတကယ်တမ်းပြောရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ပါထိတိုက်ဖြစ်နေတဲ့အခါကျတော့လူလူအနေနဲ့လွတ်လပ်မဲပေးနိုင်မယ်လို့ယုံယူဆပါလား
လူလူကဟိုဘယ်ပြီးလို့ယုံကြည်ယူဆလို့ပထမဆုံးချက်ကမဲစင်းမှန်မှာပေါ့ဗျာအဲ့တော့မဲစင်းတောင်မှန်အောင်မလုပ်နိုင်ဘူးဆိုတော့ကျွန်တော်စတွေ့ရတယ်လေစတော့ကိုမရှင်ရဲ့အီသွေးလိုဂျန်တဲ့ဟာတွေဘေးချိတ်ပါတော့ဟိုဒါပဲပါတယ်မပါဘူးလို့ဖြစ်ကြားနေတဲ့နဲ့မနေဘူးဒီချိန်ကော်မရှင်ကြီးသူကခံစားခွင့်နေရတယ်အများကြီးဗျာရုပ်ပေါ်ကော်မရှင်ဥထာဒီဝင်ကြီးတွေနဲ့အတူတူပါပဲရုံးကြီးရတယ်ကြီးဗျာပြီးရတဲ့ဗန်ချက်တွေလည်းမနေဘူးဗျာအဲ့တော့ဒါကြီးပေါ်နေသူတို့ဒီမဲစင်းမှမှအောင်မလုပ်နိုင်တော့ယောက်ျားပြီးပြီးစက်သားပြီးပေါ့ဗျာတမလာကြီးဟာတမလာကြီးခင်ဗျာကျွန်တော်တို့ကအဲ့ဒီအသေးမရှိပါဘူးမဲစင်းမှမလုပ်နိုင်ပါဘူးဆိုဟိုဂျာနာဘေးချိတ်လို့ဟိုနှုတ်ထွက်တဲ့နဲ့အနေထားမျိုးပေါ့ဗျာအဲ့တော့မဲစင်းမှမှအောင်မပြီးနိုင်လို့ရှိရင်မှအောင်မပြောနိုင်ဘူးလူလူကနေတဲ့ဝင်ပေးရမယ်ကျွန်တော်လည်းမပါဘူးခင်ဗျာကျွန်တော်လည်းမနေသွားပြောရတာတော့ကျွန်တော်လည်းမရဘူးအဲ့တော့အဲ့လိုအနေထားမျိုးဖြစ်တဲ့အခါကျတော့မေးပေးခွင့်မရဘူးဆိုရင်ဘယ်လိုလုပ်ပြီးတော့တရားမျှတမှုရှိနိုင်မလဲနောက်တစ်ချက်ကလူလူကပို့ဝင်နေနေပြောရတယ်တော့အတော်အများစုကစိတ်ကျက်သွားကြပြီဒီ36နဲ့59စာလုံးပြေမှုတွေသူတို့ကဟိုဒါကျွန်တော်တို့ကဖြောင်ပြောတာပါယူသတာပို့ဝင်နေပြောရင်ဟိုဂျာနာဘေးချေလူအများစုကြီးကတော့စမ်းစုကြီးကိုမျှော်လင့်ကြတယ်59စာလုံးမရတော့ဆိုအတော်စိတ်ပြတ်သွားပြီးတော့ပွားလည်းမကြည့်ရဘူးမဲပြီးမှုတယ်ဒီ င်းညာတက်ပြီးတော့နိုင်ငံကြီးရတက်ကြသူတွေလွဲဆိုစိတ်မွန်စားကြအောင်နော်အနည်းထားတဲ့အခုမီဒီယာတွေဖိနေတယ်ကြအလဲပင်ကိုအပုံမှန်ငါးနဲ့ဆိုရဲနောက်တာကွန်တက်မှာဖုန်းနဲ့ထဆွဲတဲ့ဟူဟာတွေဆွဲတဲ့ဒီ activity တွေပါလူလူနိုင်ငံကြီးသမားတွေထောင်ထဲအကြီးကြီးထဲတဲ့ကျောင်းသားတွေနေတဲ့ဒီလိုအနည်းထားတွေအခင်းအကျင်းတွေပေါ်ပေါက်နေတဲ့အခင်းအကျင်းတွေနောက်ဒီရွေးကောက်ပွဲကော်မရှင်ရဲ့အကြီးသေးကိစ္စနော်ဘက်လိုက်မှုလိုက်မှုကိစ္စအဲ့ဒီအနည်းထားတွေရရဲ့လူလူကြီးကသူတို့ရွေးကောက်ပွဲမြောက်ခြင်းနဲ့သူတို့တမရဖြစ်စေခြင်းနဲ့ဒေါအောင်ဆန်းစုကြည်ကိုရွေးချယ်ခွင့်မရဘူးဆိုတဲ့အနည်းထားမှာတော့အားလုံးချုပ်ကြလိုက်ရင်တော့ဒေနီးနဲ့မှလွတ်လပ်ပြီးရွေးကောက်မျှတာတဲ့ဒီမျှတာတဲ့ရွေးကောက်ကမဖြစ်နိုင်ဘူးလူကလ
ည်
းစိတ်ဝင်စားမှုအတော်နည်းတယ်လို့ပဲကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ကုသင်းသံဦးကျေးဇူးပါကျွန်တော်ကိုအောင်မိုးစောပါမေးချင်ပါတယ်ကိုအောင်မိုးစောခုနကကုသင်းသံဦးကတော့သူကတော့ဘလူးမှလူလူမှစိတ်ဝင်စားမှုမရှိပါဘူးတဲ့ခုနဒီပြီးခဲ့တဲ့ကာလမှာဖွဲ့စည်းပုံပြင်ရေးကိစ္စမှာလည်းလူလူကစိတ်တက်ကြသွားတယ်ကိုအောင်မိုးစောရဲ့အမြင်ကတော့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့လူလူရဲ့နှိုးကြားမှုလူလူရဲ့နိုင်ငံရေးဒီပုံမှာဘလူးများသုံးသပ်မိပါလဲ
ဟုတ်အခုလောလောဆယ်ဆယ်ပေါ့ဒီမဲစင်ကိစ္စတွေကိုကြည့်တဲ့အခါကျတော့မဲစင်ကိစ္စတွေမှားတာတော်တော်များများဖြစ်တယ်တော်တော်များဖြစ်တာဒီကိစ္စကိုကြည့်တဲ့အခါကျတော့လူလူကို၌ကအားတက်တရောဒီမဲစင်တွေကိုလိုက်ပြီးတော့ကြည့်တာပြင်တာစင်တာပေါ့နော်အဲ့ဒီကိစ္စကအတော်လေးကိုတော်တော်လေးကိုနည်းတယ်အတက်ကြွလှုပ်ရှားသူတွေနိုင်ငံရေးပါတီတွေအထူးသဖြင့်နိုင်ငံရေး
ကျွန်တော်တစ်မိနစ်လောက်ပဲအချိန်ရှိပါတော့တယ
်အင်အားရှိတဲ့ပါတီတွေကဆောင်ရွက်ကြတာဖြစ်တယ်လူလူကို၌ကတော့စိတ်ဝင်တစားနဲ့သွားပြင်းနေစင်တဲ့ကိစ္စတွေကိုလောက်တာကိုကျွန်တော်မတွေ့ရဘူးဆိုတော့အဲ့ဒီအခါမှာတော့စိုးရိမ်စရာခုနကျွန်တော်ပထမပြောခဲ့လို့ပဲစိုးရိမ်စရာအတော်ကောင်းတယ်ဆိုတော့ဒီနှစ်လအတွင်းမှာပြင်နိုင်ပါမလားဒီမဲစင်းကိုမှန်မှန်ကန်ကန်နောက်တစ်ဖက်ကလည်းသူတို့ပြောနေတာကဒါလူတမန်ပြည်သူတယောက်ကဒီမဲစင်းသွားကြည့်မယ်ကြည့်ပြီးတော့သူတို့ပေးထားတဲ့ပုံတွေဖြည့်ပြီးတော့ကန့်ပတ်ဖို့ဆိုတဲ့ကိစ္စအတော်ခက်တယ်တို့ချင်တဲ့စိတ်ကရှိချင်မှရှိမယ်ဒါကတစ်ချက်ဖြစ်တယ်နောက်တစ်ချက်ကဘာလဲဆိုတော့အဲ့မဲစင်းလေးလိုက်ပြီးတော့ကြည့်တဲ့အခါမှာဦးနာတို့ကူးခွင့်မရတာတွေရှိတယ်တော့ဒီခွင့်မပြုတာတွေရှိတယ်အဲ့လိုအဆက်အဲမျိုးတွေနဲ့လည်းပဲကျုံရတာတွေတော်တော်များ
ဟုတ်ကဲ့ကျွန်တော်ဆက်ကတော့ပဲရတော့မယ်ဒ
ီလက်တော့နေတဲ့ပြည်သူတွေအနေနဲ့ဒီကိစ္စကိုစနစ်တကျလုံနိုင်ဖို့လုံတတ်ဖို့လုံဖို့ဆိုတဲ့ကိစ္စကတော်တော်ဖြစ်တယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒရက်လီလိုက်အစီအစဉ်အခုချိန်လက်ဆစ်သွားလို့ပါကိုအောင်မိုးစောဦးသိန်းတန်းဦးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့ခုနအဓိကပြောမယ်ဆိုရင်တော့ဒရော့ရှင်တွေရောနောက်ခုနဒီပင်နယ်ဆွေးနွေးသူတွေရဲ့သူတို့ရဲ့စိုးရိမ်မှုကတော့မဲဆင်းကိစ္စတော်လေးဖြစ်နေတာကိုတွေ့ရပါတယ်ခင်ဗျာကျွန်တော်ဒီယူကောက်ပွဲနဲ့ပတ်သက်လို့ဒရက်လီလိုက်ဆွေးနွေးပွဲတွေကိုလည်းနောက်ပိုင်းဒီမှာဆွေးနွေးတော့ဖို့ရှိပါတယ်အခုတော့ဒီဒရက်လီလိုက်ဆွေးနွေးပွဲဒီမှာပဲညနာခွင့်ပြပါခင်ဗျာပေါင်းဝဆွေးနွေးပေးတဲ့ကိုအောင်မိုးစောဦးသိန်းတန်းဦးနဲ့ဒရော့ရှင်အားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာ
ကိုယ်တိုင်ရောအစည်းအဝေးဆွေးနွေးတင်ဆက်တဲ့စနေညဒရက်လီလိုင်းအစည်းအဝေးကိုနားဆင်ကြရတာပါ။အခုတော့သတင်းချင်းချုပ်ကိုမနနာချမ်းကတင်ပြပါမယ်
။ဂရိနိုင်ငံအတွက်အသေးအံလိုအပ်နေတဲ့နောက်ထပ်ဗဏ္ဍာရေးအကူအညီ EU ဥရောပသမဂ္ဂထံကရရှိနိုင်မှုရည်ရွယ်တဲ့ဂရိအစိုးရရဲ့စီးပွားရေးပြုပြင်ပြောင်းလဲမဲ့နောက်ဆုံးအစည်းအဝေးတွေကိုသုံးသပ်ဖို့ဥရောပဗဏ္ဍာရေးဝန်ကြီးတွေဟာစနေနေ့မှာတွေ့ဆုံနေကြပါတယ်။ဒါပေမဲ့လည်း EU ဥရောပသမဂ္ဂတာဝန်ရှိသူတွေအနေနဲ့ဒီအဆိုပြုချက်ကိုလက်ခံမလားဆိုတာမသေးကြသေးပါဘူး။ဗဏ္ဍာရေးပြုပြင်ပြောင်းလဲမဲ့အဆိုပြုချက်တွေကိုတော့စနေနေ့အစောပိုင်းမှာပဲဂရိလွှတ်တော်ကအတည်ပြုခဲ့ပါတယ်။ဂရိဝန်ကြီးချုပ် Alex Tsipras ကိုယ်တိုင်ပန်ကြားချက်ထွက်ပေါ်လာပြီးတဲ့နောက်မှာပဲဂရိဥပဒေပြုအမတ်တွေကတောက်ကြနေနှောင်းပိုင်းမှာတွေ့ဆုံခဲ့ကြပြီးတော့သကောင်ကျော်အထိဆွေးနွေးခဲ့ကြတာဖြစ်ပါတယ်။အင်အားပြင်းချန်ဟွန်းအာမတိုင်ဖုန်းမုန်တိုင်းကြီးဟာတရုတ်နိုင်ငံအရှေ့ဘက်ကုန်းတွင်းပိုင်းကိုဝင်ရောက်တိုက်ခတ်ခဲ့ပါတယ်။တနာယီကိုကီလိုမီတာ160နှုန်းနဲ့ချန်ဝွန်တိုင်ဖုန်းမုန်တိုင်းဟာစနေနေ့နေကင်းကဇီချမ်းပြည်နယ်ဇောင်ရှမ်းမြို့ကိုဝင်ရောက်တိုက်ခတ်ခဲ့တာဖြစ်ပါတယ်။ထိခိုက်ပျက်စီးမှုတွေနဲ့ပတ်သက်လို့တော့လက်တလောမသိရသေးပါဘူးရှင်
။ကျေးဇူးပါခင်ဗျာ။သတင်းညွှန်ကိုမနနာချန်ကြီးညာခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအသံလွှင့်အင်ဂျင်နီယာကတော့ကာတစ်ဘိုင်နန်ဖြစ်ပါတယ်။VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်ကိုည9:00နာရီ10:00အထိလိုင်းဒိုမီတာ24 25 30 51လိုင်းလတ်190ဒိုကနေထုတ်လွှင့်ခဲ့တာပါသတို့ဆင်းနေအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.